Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်ဝါရှင်တန်မြို့တော် VOA American တန်ကနေ2019ခုနှစ်အောက်တိုဘာလ9ရက်တနင်္လာနေ့နက်ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 40 51တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါတယ် VOA Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ကနေလည်းအချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်ရှင်ကျမအင်ဂျင်နီယာ
မင်္ဂလာပါရှင်ကျမသင်္ကီထိုက်ပါဒီမနေ့ခင်းသတင်းတွေကိုကိုညံဝင်းအောင်နဲ့အတူကြည့်ကြပါမယ်အမေရိကန်သမ္မတနဲ့ယူကရိန်းသမ္မတကြားတယ်လီဖုန်းဆက်သွယ်ပြောဆိုမှုနဲ့ပတ်သက်ပြီးဒုတိယမြောက်အတွင်းသတင်းပေးတိုင်ကြားသူထွက်ပေါ်လာပါတယ်ကချင်ပြည်နယ်တွင်ဆစ်ဆောင်ဒေသခံတွေဌာနေပြန်နိုင်ရေးဘေးကင်းလုံခြုံနဲ့ပတ်ဝန်းကျင်ဖန်တီးပေးဖို့ကချင်အရေးဆုံးရှားသူတွေကတိုက်တွန်းလိုက်ပါတယ်ဒီလိုထိတ်တန့်ရောက်သတင်းတွေနားဆင်ကြရပါမယ်ရှင
်ကောင်းပါပြီသတင်းအစီအစဉ်နောက်ပိုင်းမှာတော့ထိုင်းနိုင်ငံသတင်းလွတ်လပ်ခွင့်ထိန်ချုပ်ခံရပွဲရှိနေသလားဆိုတဲ့သတင်းဆောင်မကိုတင်ပြဖို့ရှိပါတယ်အဲ့ဒီနောက်မှာတော့
ကျွန်တော်တို့မြန်မာနိုင်ငံကတော့ကျွန်တော်ခင်ဗျအာမခံပြောကြားလို့ပါတယ်ကျွန်တော်တို့ကတော့အမှန်တကယ်ရခိုင်ပြည်နယ်ထဲမှာနေထိုင်သွားခဲ့တဲ့မှာကြောင့်စစ်စစ်တွေးဆရလူအလုံးကိုကျွန်တော်တို့လည်းပြန်လည်လက်ခံဖို့အတွက်ကျွန်တော်တို့ကဒါအမြဲတမ်းကြိုးဆိုတယ်ဆိုရတ
ဲ့ဒါကတော့ရိုဟင်ဂျာဒုက္ခသည်တွေပြန်လည်လက်ခံရေးဘယ်အခြေအနေရောက်နေတယ်လဲဆိုတာနဲ့ပတ်သက်လို့အပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဦးကျော်တင်က VOE ကိုပြောသွားတာပါမြမရေးရာဆွေးနွေးခန်းအစီအစဉ်မှာအပြည့်စုံနားဆင်ရဖို့ရှိပါတယ်တခါဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသက်ချက်မြမပြည်ကပေးစာထူးခြားစံပြသတင်းများအစီအစဉ်တွေကိုလည်းတင်ဆက်ပေးဦးမှာပါအခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့ကိုညံဝင်းအောင်တို့ကပြောပြမှာပါရှင
်အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့ယူကရိန်းနဲ့ဆောင်ရွက်ချက်တင်တဲ့ပတ်သက်ပြီးမူလသတင်းပေးတိုင်ကြားချက်ကိုထောက်ခံထားတဲ့ကိုရီးယားသတင်းအချက်လက်တွေနဲ့ဒုတိယမြောက်ထောက်လန်းရေးရရှိတဲ့ဦးကထောက်လန်းရေးအတိုင်းအဝိုင်းရဲ့စွန့်စားရေးမှုကိုချင့်ကပ်ခဲ့တယ်လို့အတွင်းသတင်းပေးတိုက်ကြားသူနှစ်ဦးရဲ့ကိုယ်စားလှယ်ရှင်းနေကတင်းနှင်းကနေနေမှာပြောပါတယ်အတွင်းသတင်းပေးတိုက်ကြားချက်တွေရဲ့မှန်ကန်မှုနဲ့အရေးတကြီးစိုးရိမ်စရာလားဆိုတာကိုပြီးခဲ့တဲ့ဩဂုတ်လအတွင်းမှာပဲထောက်လန်းရေးအတိုင်းအဝိုင်းရဲ့စွန့်စားရေးမှုစတင်စုံစမ်းခဲ့ပြီးတဲ့နောက်မှာဒုတိယမြောက်အတွင်းသတင်းပေးတဦးထပ်ပြီးပေါ်ထွက်လာတာဖြစ်တယ်လို့သတင်းပေးတိုင်ကြားသူနှစ်ဦးရဲ့ရှင်နေမတ်ဇာအိတ်ကပြောပါတယ်ဒီတိုင်ကြားချက်ကြောင့်ပဲသမ္မတထရန့်ကိုတရားစွဲဆိုရေးစုံစမ်းမှုဖြစ်လာခဲ့တာပါဒါကအစ်စ်ချင်းကပ်မှုမဟုတ်ဘဲ ICIG ထောက်လန်းရေးအတိုင်းအဝိုင်းရဲ့စုံစမ်းရေးမှုရဲ့အရေးကြီးစိုးရိမ်ပွဲစုံစမ်းမှုတစ်စိတ်တစ်ပိုင်းဖြစ်တယ်လို့ရှင်နေဇာအိတ်ကပြောပါတယ်ပြီးခဲ့တဲ့သတင်းဖတ်တုန်းကစုံစမ်းရေးမှူးမိုက်ကယ်အတ်ကင်ဆန်ကအောက်လွှတ်တော်ထောက်လန်းရေးကော်မတီရှေ့မှောက်ကြားနာစစ်ဆေးခံခဲ့တာနဲ့အတူပဲဩဂုတ်လတိုင်ကြားချက်နဲ့ပတ်သက်ပြီးနောက်ထပ်အတွင်းသတင်းပေးတွေလည်းထွက်ပေါ်လာနေတယ်လို့လည်းဇိုက်ကပြောပါတယ်ဇူလိုင်လ25ရက်နေ့ကအမေရိကန်သမ္မတထရန့်နဲ့ယူကရိန်းသမ္မတဗိုလဒီမာဇလန်စကီတို့ကြားတယ်လီဖုန်းဆက်ပြောဆိုမှုနဲ့ပတ်သက်ပြီးပထမဆုံးအတွင်းသတင်းပေးတဦးကတိုက်ကြားခဲ့တာပါယူကရိန်းသမ္မတနဲ့တယ်လီဖုန်းဆက်ဆွေးနွေးမှုအတွင်းမှာတော့သမ္မတထရန့်ကဒီမိုကရက်ပြိုင်ဘက်ဖြစ်တဲ့ဒုသမ္မတဟောင်းဂျိုးဘိုက်တင်နဲ့တားဖြစ်သူဟန်တာရော့ကိုစုံစမ်းရေးမှာကူညီဖို့ပြောဆိုခဲ့တာဖြစ်ပါတယ
် EU ကနေဗြိတိန်နှုတ်တက်ရေးသဘောတူညီချက်ကိုရှေ့သတင်းပတ်ကုန်မှာတွက်ချက်သုံးသပ်မယ်လို့ဗြိတိန်ဝန်ကြီးချုပ်ဘောရစ်ဂျွန်ဆင်ကိုပြင်းသမရမက်ခရွန်ကတင်းငွေတွေကပြောကြားလိုက်ပါတယ်ဗီဒီယိုဝန်ကြီးချုပ်ကပြင်သစ်သမရနဲ့တယ်လီဖုန်းပြောကြားစဉ်မှာသူ့ရဲ့နောက်ဆုံးအဆိုပြုချက်တွေကိုပြောဆိုခဲ့တယ်လို့ပြင်သစ်သမရရဲ့ကြေညာချက်မှာဖော်ပြပါတယ်နောက်သတင်းမှတ်ကောင်မှဒီသဘောတူညီချက်ဖြစ်နိုင်မဖြစ်နိုင်ဆိုတာကိုအကဲခတ်ဖြတ်နိုင်ဖို့အတွက်လာမယ့်ရက်ပိုင်းအတွင်းပြင်သစ်ရဲ့ EU ဆိုင်ရာညှိနှိုင်းရေးအသင်းနဲ့ EU ရဲ့မူဝါဒတွေကိုအလေးထားရင်းမြန်မြန်ဆန်ဆန်ညှိနှိုင်းသင့်တယ်လို့သမရမက်ခရွန်ရဲ့ကြေညာချက်မှာပြောပါတယ်EU ဘက်ကလည်းပျော်ပြောင်းမှုပြပါလို့တောင်းဆိုနေတဲ့ချိန်ထဲမှာပဲ EU ကနှုတ်ထွက်ရေးမှာအခက်အခဲဖြစ်စေမဲ့ဝန်ကြီးချုပ်ဂျွန်ဆင်ရဲ့အဆိုပြုချက်ကိုအလျှော်ပေးသွားဖို့ရှိတယ်လို့ပြည်ထောင်အစိုးရကတင်းငွေတွေနဲ့မှာအရေးအမွက်ပြောပါတယ်။အောက်တိုဘာ31ရက်မှာ EU ကနေနှုတ်ထွက်တော့မယ်ဆိုတဲ့ဝန်ကြီးချုပ်ဂျွန်ဆင်ရဲ့အပေးယူမရှိတဲ့ဆုံးဖြတ်ချက်ကိုငြင်းပယ်နေတဲ့ EU နဲ့ပြည်ထောင်တို့ကြားခက်ခဲတဲ့ဆွေးနွေးပွဲတွေတင်းလာဒီကနေ့မှာပြန်ဆဖို့ရှိပါတယ်။
ဆီးရီးယားနိုင်ငံအရှေ့မြောက်ပိုင်းကိုကျူးကျော်ဖို့တူရကီဘက်ကဆက်လက်ချင်းချောင်နေတဲ့အပေါ်အထူးပဲစိုးရိမ်ကြောင်းအမေရိကန်တို့ထောက်ပံ့ထားတဲ့ Syria Cut လူမျိုးစုတိုက်ခိုက်ရေးအဖွဲ့တွေကပြောပါတယ်။ဆီးရီးယားနိုင်ငံတွင်တူရကီဘက်ကကျူးကျော်မယ်ဆိုရင်တော့ဒေသရင်းတစ်ခုလုံးမတိမငြိမ်ဖြစ်သွားစေမယ်လို့ Syria Democratic တပ်ဖွဲ့ တွေဖြစ်တဲ့ SDF ကတနင်္ဂနွေနေ့မှာပြောဆိုတာဖြစ်ပါတယ်။ကတ်လူမျိုးစုဦးဆောင်တဲ့စစ်ရေးမဟာမိတ်အဖွဲ့ SDF ကဆီးရီးယားနိုင်ငံရဲ့လေးပုံတစ်ပုံနှီးပါးကိုထိန်းချုပ်ထားတာပါ။တူရကီရဲ့ချင်းချောက်မှုကိုအထူးစိုးရိမ်ပွဲရအဖြစ်ရှုမြင်ကြောင်း SDF အဖွဲ့ရဲ့ပြောခွင့်ရမူစတာဖာပါလီကပြောပါတယ်။ဆီးရီးယားနိုင်ငံတွင်းကိုတူရကီတပ်ဖွဲ့တွေကျူးကျော်မယ်ဆိုရင်တော့ပြည်သူတွေအပေါ်အစုလိုက်အပြုံလိုက်တပ်ဖြတ်မှုတွေကျူးလွန်မှာကိုစိုးရိမ်တယ်လို့လည်းသူက VOA ကိုပြောပါတယ်။တူရကီနယ်စပ်ဆီးရီးယားခတ်လူမျိုးစုတိုက်ခိုက်ရေးတမားတွေကိုမောက်ထုတ်နိုင်ဖို့အတွက်ဆီးရီးယားအရှိ့မြောက်ပိုင်းစစ်ရေးအရာတိုက်ခိုက်မယ်လို့တူရကီသမ္မတရစ်စက်ထေရအာရိုဝမ်ကစနေနေ့မှာထပ်ပြီးတော့ချင်းချောက်ပြောဆိုခဲ့တာပါ။လိုအပ်တာတွေအလုံးညွှန်ကြားထားပြီးအလုံးလဲပြင်ဆင်ထားပြီးဖြစ်တယ်လို့သမ္မတအာရိုဝမ်ကသူ့ရဲ့အာဏာရ AK ပါတီအစည်းအဝေးတွင်ပြောဆိုတာဖြစ်ပါတယ်။ဆီးရီးယားဒီမိုကရက်တစ်တပ်ဖွဲ့တွေအတွင်းကအဓိကတပ်ဖွဲ့ဖြစ်တဲ့ပြည်သူ့ကာကွယ်ရေးအဖွဲ့ YPG ဟာဆိုရင်တူရကီအခြေစိုက်ကတ်အလုံသမားများပါတီ PKK ရဲ့အစွဲအပွားဖြစ်တယ်လို့တူရကီကရှုမြင်တာဖြစ်ပါတယ်။တူရကီအခြေစိုက် PKK ကိုတော့တူရကီအမေရိကန်ပြည်ထောင်စုနဲ့ဥရောပသမ္မဂတို့ကအကြမ်းဖက်ဝါဒဆွဲအဖွဲ့အဖြစ်သတ်မှတ်ထားတာဖြစ်ပါတယ
်။ဒီတဲ့နိုင်ငံကအစိုးရဆန့်ကျင်သူတွေနဲ့လုံညုံရေးတပ်ဖွဲ့တွေကြားထိတ်တိုက်ဖြစ်ကြတဲ့ဆန္ဒပြပွဲ6ရက်မြောက်တနင်္ဂနွေနေ့မှာတော့တည်ဆုံးသူ104ဦးရှိသွားခဲ့ပြီးဆန္ဒပြပွဲတွေနောက်နေ့အထိဆက်ကူးမဲ့အခြေအနေရှိနေပါတယ်။ပြီးခဲ့တဲ့အင်္ဂါနေ့ကစတင်ခဲ့တဲ့ဆန္ဒပြပွဲတွေအတွင်းဒဏ်ရာသူ6100ကျော်ရှိသွားပြီလို့အီရတ်ပြည်ထရေးဝန်ကြီးဌာနပြောခွင့်ရကပြောကြားလိုက်ပြီးအဲ့ဒီထဲမှာ1200ကျော်ကလုံညုံရေးတပ်ဖွဲ့ဝင်တွေဖြစ်တယ်လို့ဆိုပါတယ်။တည်ဆုံးရသူ104ဦးထဲမှာ8ဦးကလုံညုံရေးတပ်ဖွဲ့ဝင်တွေဖြစ်တယ်လို့သူကပြောပါတယ်။စနေနေ့တညလုံးအစိုးရစည်းဝေးပွဲတွေလုပ်ခဲ့ပြီးနောက်ဆန္ဒပြသူတွေစိတ်ပြေပြောက်စေဖို့အတွက်ပြည်ပြင်ပြောင်းလဲရေးလုပ်မဲ့အစီအစဉ်သစ်တွေကိုအီရတ်အစိုးရအဖွဲ့ကတနင်္ဂနွေနေ့အစောပိုင်းမှာရုတ်တရက်ကြေညာပါတယ်။အဲ့ဒီထဲမှာမြေယာ30ခွင့်စစ်တပ်တဲဝန်ထမ်းမဲ့အထောက်ပံ့ပေးရေးစင်ရဲသားမိသားစုလူမှုဘူလုံရေးစတန်ဘင်တိုးပေးမဲ့အစီအစဉ်ပါဝင်အလုပ်လက်မဲ့လူငယ်တွေကိုလေ့ကျင့်သင်ကြားပေးရေးတွေလည်းပါဝင်ပါတယ်။ရေနံကြောဝချမ်းသာပြီးလူပေါင်းတန်40လောက်ရှိတဲ့အီရတ်မှာလုတ်ကန်ရှားပါမှုရေနဲ့အလျက်စစ်ပြီးလို့လူမှုဝန်ဆောင်မှုကဏ္ဍညံပြင်းတာတွေကိုအစောပိုင်းမှာထောက်ပြဆန္ဒပြခဲ့ရာကနောက်ပိုင်းအစိုးရရဲ့အကျင့်ပြတ်ခြားစားမှုတွေအဆုံးတက်နိုင်ဖို့အထိတောင်းဆိုဆန္ဒပြလာကြပါတယ
်။ VOA American တာမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းလိုမီတာ24 kHz 12139လိုင်းလိုမီတာ40 kHz 8013လိုင်းလိုမီတာ57 kHz 5805နဲ့လိုင်းလိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရှင
့် VOA မြန်မာပိုင်းစီစဉ်ရဲ့တနင်္လာနေ့မနေ့ခင်းသတင်းတွေကိုနားဆင်နေကြရတာဖြစ်ပါတယ်ရှင်။ကချင်ပြည်နယ်တွင်းကဆစ်ရှောင်ပြည်သူတွေထာနေပြန်နိုင်ရေးအတွက်ဘေးကင်းလုံခြုံတဲ့ပတ်ဝန်းကျင်ဖန်တီးပေးပြီးဆစ်ကြောင့်ဖြစ်ရတဲ့စိတ်ပိုင်းဆိုင်ရာထိခိုက်မှုတွေကိုအရင်ဆုံးကုစားပေးဖို့လိုတယ်လို့ကချင်အရေးလှုပ်ရှားသူတွေကပြောဆိုလိုက်ပါတယ်။ကချင်ပြည်နယ်ဝိုင်းပေါ်မြို့နယ်ကဆစ်ရှောင်ပြည်သူတွေအနေနဲ့ဤရရင်တွေပြန်လို့တဲ့ဆန္ဒရှိမရှိဆိုတာကိုမြို့နယ်အုပ်ချုပ်ရေးအဖွဲ့ကသဘောထားစံတာကောက်ယူနေတဲ့အချိန်မှာပဲကချင်ရေးလှုပ်ရှားသူတွေကထောက်ပြပြောဆိုတာဖြစ်ပါတယ်။တမရော်နဲ့ကချင်လက်နက်ကိုင်တပ် KIA တို့ကြား2011ခုနှစ်ဇွန်လကပြန်စတဲ့ပြည်내တွင်တိုက်ပွဲတွေကြောင့်ကချင်ပြည်내တဝန်းအိုးအိမ်ဆွန့်ခွာထွက်ပြေးရသူ3000ကျော်ရှိနေပြီး KIA ထိန်းချုပ်ရာနေမြေတွေမှာရောအစိုးရထိန်းချုပ်ရာဒေသတွေမှာပါခိုးလုံနေကြရတာဖြစ်ပါတယ်။ဒီအိုအင်ဆွန်ခွာထွက်ပြေးရသူ3000ကျော်နေရာချင်းတွေမှာပြန်လည်အခြေချနိုင်ရေးအတွက်ပြည်ထောင်စုအစိုးရကချင်ပြည်နယ်အစိုးရနဲ့ကချင်ဒုက္ခသည်အရေးကူညီပေးနေတဲ့အဖွဲ့တွေပူးပေါင်းဆောင်ရွက်နေပေမဲ့လို့အိုအင်ဆွန်ခွာထွက်ပြေးကြရတဲ့ဆစ်ဆောင်ဒုက္ခသည်တွေနေရာချင်းကိုကောင်းကောင်းမွန်မွန်နဲ့ဘေးကင်းလုံခြုံစွာပြန်နိုင်ရေးပြန်လည်အခြေချနေထိုင်မှုလုပ်ငန်းတွေမှာဒုက္ခသည်တွေကိုယ်တိုင်ပူးပေါင်းပါဝင်နိုင်ဖို့ဒုက္ခသည်တွေနဲ့ဒုက္ခသည်တွေအရေးဆောင်ရွက်သူတွေကတောင်းဆိုနေတာဖြစ်ပါတယ်
။ပြီးခဲ့တဲ့နှစ်တည်းတစားကန်အဖြစ်ဖမ်းဆီးခံရတဲ့အိန္ဒိယနိုင်ငံသား3ဦးနဲ့လဲလှယ်ဖို့အတွက်အာဖဂန်မှာရှိတဲ့အာဖဂန်အမေရိကန်ပူးတွဲအကျဉ်းထောင်ကနေအရေးပါလာတဲ့တာလီဘန်အဖွဲ့ဝင်12ဦးကိုပြန်လွှတ်ပေးလိုက်ပါတယ်။နှစ်ဖက်အကျဉ်းသားတွေကိုအာဖဂန်မြောက်ပိုင်းဘာဂလန်နယ်မှာလဲလှယ်တာဖြစ်တယ်လို့တာလီဘန်တပုံပြောခွင့်ရကကြေညာပါတယ်။ ပြန်လူလာတဲ့အထဲမှာတာလီဘန်နယ်မြေအုပ်ချုပ်ရေးနှစ်ဦးလည်းပါဝင်ပါတယ်။ပြန်ပြီးဆွေးခင်ရတဲ့အိန္ဒိယနိုင်ငံသား၃ဦးဟာအာဖဂန်နစ္စတန်နိုင်ငံဘဂလန်ဒေတာလျှက်စစ်တအားစစ်ရုံဆောက်လုပ်ရေးစီမံကိန်းမှာလုပ်နေတဲ့အခြား၄ဦးနဲ့အတူမနှစ်တုန်းကတရားခံအဖြစ်ဖမ်းခံခဲ့ရတာပါ။ပြီးခဲ့တဲ့သတင်းမှတ်တွေအတွင်းအမေရိကန်နဲ့တာလီဘန်ဆက်စပ်ညှိနှိုင်းသူတွေကြားပါကစ္စတန်မှာတည်ထောင်ဆွေးနွေးပွဲကနေအခုလိုအကျဉ်းသားလဲလှယ်ရေးအစီအစဉ်တွေဖြစ်လာရတာပါ။
ရုရှားထောက်ပံ့ထားတဲ့ခွဲထွက်ရေးသမားတွေထိ ंछ ုပ်ရာယူကရိန်းအရှေ့ပိုင်းနယ်မြေတွေမှာဒေသဆိုင်ရာရွေးကောက်ပွဲတွေကျင်းပမဲ့သမ္မတဗိုလိုဒီမာဇယ်လင်စကီရဲ့အစီအစဉ်ကိုစတင်တဲ့အနေနဲ့မြို့တော်ကီယက်မှာထောက်နဲ့ချီတဲ့ဆန္ဒပြသူတွေချီတက်ခဲ့ကြပါတယ်။ဒီအစီအစဉ်ဟာဆိုရင်ရုရှားကိုလက်နက်ချအညှက်ခံမှုဖြစ်တယ်လို့ချီတက်ဆန္ဒပြသူတွေကရှုတ်ချပြောဆိုတာဖြစ်ပါတယ်။
အမေရိကန်ကပြုစုထားတဲ့အကြမ်းဖက်ဝါဒအားပေးတဲ့နိုင်ငံများစီးရင်ကနေဆူဒန်ကိုဖယ်ရှားဖို့လှုပ်ဆောင်နေကြောင်းဆော်ဒီအာရေဗျားနိုင်ငံကတင်းတင်းကြပ်ကြပ်မှာကြေညာပါတယ်။ဆော်ဒီအာရေဗျားမြို့တော်ရီယတ်ကိုဆူဒန်ဝန်ကြီးချုပ်သစ်ဟမ်ဒေါက်အပါအဝင်ကိုယ်စားလှယ်အဖွဲ့ချစ်ကြည်ရေးခီလာရောက်လည်ပတ်စဉ်အတွင်းဆော်ဒီရဲ့ကြေညာချက်ထွက်ပေါ်လာတာဖြစ်ပါတယ်။ဆူဒန်မှာရည်မှန်းချက်ကြီးတဲ့ရင်းနှီးမြှုပ်နှံမှုတွေထူထောင်သွားဖို့ဆော်ဒီကကြိုးပမ်းနေကြောင်းလည်းကျင်းညာချက်မှာဖော်ပြပေမဲ့အသေးစိတ်ကိုပြောမထားပါဘူး။အမေရိကန်ရဲ့မဟာမိတ်ဖြစ်တဲ့ဆော်ဒီဟာဆူဒန်ကိုဆယ်စုနှစ်ကြာကုန်သွယ်ရေးပိတ်ဆို့ထားရက2009ခုနှစ်မှာပြန်လည်ရုပ်သိမ်းခဲ့ပေမဲ့1993နှစ်ကစမှတ်ထားတဲ့အကြမ်းဖက်နိုင်ငံစီးရင်တဲ့မှာထည့်သွင်းထားတာပါ။
တဲ့င်းတွေကိုမတ်တန်ကီထိုင်းရဲ့ကိုညံဝင်းအောင်တို့ကပြောပြသွားတာပါ။တင်းလာနေနေတဲ့ခင် VOA မြန်မာပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ထိုင်းနိုင်ငံမှာအင်တာနက်အွန်လိုင်းပေါ်ကလှုပ်ကြံဖန်တီးထားတဲ့သတင်းတွေဖြန့်ဝေမှုကိုထိန်းချုပ်ဖို့အာဏာပိုင်တွေကစင်တာသစ်တစ်ခုဖွင့်လှစ်မဲ့အရေးဟာဆိုရင်ဝေဖန်သူတွေကိုနှုတ်ဆက်သွားအောင်ပြစ်မှတ်ထားဆောင်ရွက်တဲ့နေရာမှာတလွဲသုံးလာနိုင်တယ်လို့အခွင့်အရေးလှုပ်ရှားမှုအဖွဲ့တွေနဲ့အတိုက်ခံပါတီတွေကသတိပေးနေပါတယ်။အစိုးရဘက်ကတော့တည်ငြိမ်အေဂျင်ရေးကိုထိပါးစေနိုင်တဲ့လှုပ်ကြံသတင်းတွေအချက်လက်အမှားတွေကိုတိုက်ဖြတ်ဖို့ဖြစ်တယ်လို့ပြောပါတယ်။ဇီဆွန်ဘောပီတာရဲ့သတင်းဆောင်ပါကိုမတ်တင်ကြီးထိုက်ကဆက်ပြီးပြောပြမှာပါရှင
်။ online ပေါ်ကလှုပ်ကြံဖန်တီးထားတဲ့သတင်းတွေကိုတင်းတင်းကြပ်ကြပ်ထင်းချုပ်ဆောင်ရွက်တဲ့ဒေတာရင်းနိုင်ငံတွေတည်းမှာထိုင်းနိုင်ငံလည်းပါဝင်မယ်လို့ digital စီးပွားရေးနဲ့လူအဖွဲ့အစည်းဆိုင်ရာဝန်ကြီးကကြေညာလိုက်ပြီးဒီစင်တာသစ်ကိုမကြခင်မှာစတင်မယ်အကြောင်းဩဂုတ်လမှာပြောဆိုခဲ့ပါတယ်online ပေါ်ကသတင်းအမှားတွေကိုစီစစ်ဖို့နောက်ငင်းချမ်းရေးလုံခြုံရေးကိုထိခိုက်စေမဲ့မှားယွင်းဖော်ပြချက်တွေကို Facebook message ပို့တဲ့ apps နဲ့တီးတံ website တို့ကနေတုံ့ပြန်ဆောင်ရွက်သွားမဲ့စင်တာကိုနိုဝင်ဘာလ၁ရက်နေ့မှာဖွင့်လှစ်မယ်လို့နိုင်ငံပိုင် National New Bureau ကဖော်ပြပါတယ်ဒီစင်တာအနေနဲ့သဘာဝဘေးအန္တရာယ်စီးပွားရေးနဲ့ဗန္ဓာရေးကျန်းမာရေးဆိုင်ရာကုန်ပစ္စည်းတွေချင်းချောက်မှုတွေနဲ့အစိုးရရဲ့မူဝါဒပိုင်းဆိုင်ရာတို့ကိုအဓိကထားဆောင်ရွက်မယ်လို့လည်းပြောပါတယ်။ဒါ့ပြင်မဲ့လည်းအတိုက်ခံပါတီတွေနဲ့အခွင့်အရေးလှုပ်ရှားမှုအဖွဲ့တွေကတော့စစ်တပ်လိုလာတဲ့အာဏာရဖလန်ဖရာချရက်ပါတီကဥဆောင်တဲ့အစိုးရရဲ့အခုလိုစောင့်ကြည့်မယ်လို့ရက်ကစိုးရိမ်စရာရှိတယ်လို့ပြောပါတယ်။လူအခွင့်ရေးစောင့်ကြည့်ရေးအဖွဲ့ HRW ရဲ့ထိုင်းနိုင်ငံကအကြီးတန်းသုတေသီစွန်နိုင်ပရာစုကအခုလိုပြောပါတယ်
။လောက်ကျန်ဖန်တီးတဲ့သတင်းတွေအပေါ်ကင်တွယ်မဲ့အစိုးရရဲ့စင်တာနဲ့ပတ်သက်လို့အထူးစိုးရိမ်ချက်တွေကတော့စင်စာဖြတ်တောက်မဲ့နီလန်တစ်ခုဖြစ်လာမှာပါပဲ။ဘာကြောင့်လဲဆိုတော့လောက်ကျန်ဖန်တီးတဲ့သတင်းတွေတိုက်ဖြည့်ရေးအတွက်ထိုင်းအစိုးရဆောင်ရွက်နေတဲ့လူဆောင်ချက်တွေဟာဆိုရင်ဝေဖန်သူတွေသဘောထားကွဲပြားသူတွေရဲ့ပြောဆိုချက်တွေကိုပဲအထူးအလေးနဲ့ထားဆောင်ရွက်နေရဖြစ်ပြီးတော့စစ်တပ်နောက်အာဏာရဖလန်ပရရှရတ်ပါတီတို့နဲ့ဆက်စပ်ရှိတယ်လို့သိထားရတဲ့ရင်းမြစ်တွေကအချက်လက်တွေအမှားတွေမုန်တီးမှုအခြေခံစီးရင်လှုပ်ရှားမှုတွေကိုတော့အေးအေးယူခြင်းမရှိပါဘူ
း Digital စီးပွားရေးနဲ့လူအဖွဲ့အစည်းဆိုင်ရာဝန်ကြီးရဲ့ယုံကတော့ဒီကိစ္စနဲ့ပတ်သက်ပြီးဖြေမဲ့သူမရှိဘူးလို့ VOA ကိုပြောပါတယ်2014ခုနှစ်တုန်းကစစ်အာဏာသိမ်းခဲ့တဲ့ခေါင်းဆောင်တွေကပြီးခဲ့တဲ့မတ်လမှာအပြစ်အနာစာမကင်းတဲ့ရွေးကောက်ပွဲနဲ့ငါးနှစ်ကြာစစ်အုပ်ချုပ်ရေးကိုအဆုံးသတ်ပြီးအယက်သားအစိုးရအဖြစ်နဲ့နိုင်ငံကိုဥဆောင်နေတာပါစစ်တပ်ကိုဝေဖန်မှုနဲ့စစ်အုပ်ချုပ်ရေးကိုငြင်းချစွာချီတက်ဆန္ဒပြသူရာနဲ့ချီပြီးစစ်အစိုးရကဖမ်းဆီးတရားစွဲဆိုခဲ့တာပါမမှန်ကန်ဘူးလို့အစိုးရဘက်ကဆွဆွဲကွင်းနဲ့ဖန်စီတရားဆွဲဆိုနိုင်တဲ့အာဏာကိုအခုဖွင့်လှစ်မဲ့စင်တာဒစ်က ပေါင်းစည်းပေးမယ့်အရေးကလည်းဝေဖန်သူတွေရဲ့ပုံစိုးရင်ချက်တစ်ခုဖြစ်ပါတယ်။အင်တာနက်အွန်လိုင်းပေါ်မှာလွတ်လပ်စွာဖော်ထုတ်နိုင်ရေးစည်းရုံးလှုပ်ရှားသူ Thai Netizen Network ရဲ့ပူးထွက်တည်ထောင်သူအာထစ်ဆူရီယန်ဝန်ကူးကလည်းသူစိတ်ပူနေတဲ့အချက်ကိုအခုလိုပြောပါတယ်
။မမှန်ကန်ကန်ကျင့်သုံးဆောင်ရွက်လိမ့်မယ်လို့တော့မျှော်လင့်နေသေးပါ။ဒီကိစ္စကိုအကောင်းမြင်ကြပါတယ်။လောက်ကြံဖန်တီးတဲ့သတင်းတွေနဲ့မမှန်မကန်အချက်လက်တွေကတကယ်တော့ထိခိုက်နစ်နာစေတယ်လို့ကျွန်တော်တို့ယူဆပါတယ်
။ဒါပေမဲ့ဆန်းစစ်ဝေဖန်တဲ့အတွေ့အမြင်တွေကိုလောက်ကြံဖန်တီးတဲ့သတင်းတွေဆိုပြီးအနာပိုင်တွေကမကြာခဏဆိုသလိုလုပ်တယ်လို့လည်းအာထစ်ကပြောပါတယ
်။အများစုကတော့အစိုးရဆန့်ကျင်သူတွေဒါမှမဟုတ်လဲသဘောထားကွဲပြားသူတွေကိုတကယ်တမ်းပြစ်မှတ်ထားဆောင်ရွက်ချက်တွေကိုကျွန်တော်တို့တွေ့ရပါတယ်။တခါတလေမှာသတင်းအချက်အလက်တွေကမှားသလားမှန်သလားဆိုတာတောင်ရှင်းရှင်းလင်းလင်းမရှိပါဘူး။အာဏာပိုင်တွေအနေနဲ့ထုတ်ဖော်ပြောဆိုချက်တွေကိုနှိမ့်ကွစရာနီလန်းတစ်ခုအနေနဲ့အလွယ်တကူသုံးနေတယ်လို့ထင်ပါတယ်
။အင်တာနက်အွန်လိုင်းပေါ်ကရေးသားဖော်ပြချက်တွေနဲ့ပတ်သက်ပြီးထိမ့်ချုပ်တာကဒေတာတွင်းမှာထိုင်းနိုင်ငံတစ်ခုတည်းတင်တော့မဟုတ်ပါဘူး။လောက်ကျန်ဖန်တီးထားတဲ့သတင်းတွေအရေးကင်တွယ်ဖို့မလေးရှားနဲ့စင်ကာပူတို့မှာမကြာခင်ကဥပဒေပြုမှုတွေအပေါ်အများစုကအာရုံစိုက်ခဲ့ကြသလိုပဲဒီကိစ္စနဲ့ပတ်သက်ပြီးအရှေ့တောင်အာရှနိုင်ငံတွေမှာသူတို့နီးသူတို့ဟန်ဥပဒေပြုမှုတွေရှိပါတယ်မြန်မာနိုင်ငံမှာဗုဒ္ဓဘာသာဝင်တွေနဲ့မွတ်စလင်တွေကြားတွေ့တဲ့တန်ယိုပဋိပက္ခတွေနောက်ကမ္ဘာတတိယအကြီးဆုံးဒီမိုကရေစီနိုင်ငံဖြစ်တဲ့အင်ဒိုနီးရှားမှာဒီနှစ်အစောပိုင်းရွေးကောက်ပွဲအကြိုကာလလူမျိုးရေးဘာသာရေးတင်းမာမှုတွေဖြစ်ခဲ့ရတာကလူမှုကွန်ရက်မီဒီယာမှာလောက်ကျန်ဖန်တီးတဲ့သတင်းတွေဖြန့်ဝေခဲ့မှုကြောင့်ဆိုပြီးလဲအပြစ်တင်ပြောဆိုကြတာဖြစ်ပါတယ်
။မတ်တင်ဂီထိုင်ပြောပြသွားတာပါ။အခုတော့မြမအရေးဆွေးနွေးခန်းအစီအစဉ်ကိုတင်ဆက်မှာပါရှင်။စစ်စစ်ပြည်သားရိုဟင်ဂျာဒုက္ခသည်တွေကိုပြန်ပြီးလက်ခံဖို့အဆင့်သစ်ဖြစ်နေကြောင်းမြမအစိုးရကပြောပေမဲ့ပြန်ပို့ရေးအစီအစဉ်ဘာကြောင့်အခုချိန်ထိမအောင်မြင်သေးတာပါလဲ။2019ဩဂုတ်လကလူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုမြောက်ကြောင်းဆွဆွဲခံထားရတဲ့မြန်မာစစ်တပ်ရဲ့နယ်မြေရှင်းလင်းမှုစစ်ဆင်ရေးကြောင့်အိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးခိုလုံနေကြတဲ့ရိုဟင်ဂျာ9,000ကျော်နေရပ်ပြန်ရေးမြန်မာအစိုးရစီစဉ်ဆောင်ရွက်နေတဲ့နောက်ဆုံးအခြေအနေကိုကိုကျော်ကျော်သိန်းကနေပြီးတော့တီထောင်စုဝင်ကြီးအပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝင်ကြီးဖြစ်တဲ့ဦးကျော်တင်ကိုနယူးယောက်မှာတွေ့ဆုံမေးမြန်းထားပါတယ်ရှင်
ဒီဗီဒီယိုကိုတွေ့ဆုံတဲ့ကြည့်ရတဲ့ရေကြည့်ကြည့်ပါလေခင်ဗျာ
ကျွန်တော်ပြင်ပါလေဟုတ်ကဲ့
ဟုတ်ကဲ့ပါကျွန်တော်ပထမဆုံးမေးခွန်းကဒီလိုဒီခေါက်ခီးစဉ်အတွင်းမှာရုပ်နိုင်ငံသားဝင်ကြီးရဲ့ဝင်ကြီးချုပ်ရဲ့နောက်ဘင်္ဂလားဒေ့ရှ်နိုင်ငံသားဝင်ကြီးရဲ့ဒီကနေ့လာတဲ့မေးခွန်းပြောရရင်မတိုင်ခင်မှာဒီဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့ဒုက္ခသည်တွေဒီစာသွေးဆုံဆွေးနွေးတယ်လို့ကျွန်တော်သိထားပါတယ်အဲ့ဒါပြီးတဲ့အခါကျတော့ရုပ်နိုင်ငံသားဝင်ကြီးကသဘောတူချက်တည်ရတယ်လို့လည်းတင်နေကိုပြောထားပါတယ်ဆိုတော့ဘလူးသဘောတူချက်တည်များရခဲ့တာရှိပါလေခင်ဗျာ
ဟုတ်ကဲ့အဓိကဒီစီဝေးရဲ့ရည်ရွယ်ချက်ကတော့ပေါ့နော်ကျွန်တော်တို့ဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံနဲ့ဒါသဘောတူလက်မှတ်ရေးထိုးထားတဲ့ဒီပဲထူးချင်းလို့ဖို့အတွက်သဘောတူစာချုပ်အကောင့်ထဲပေါ်ရေးကိုဒါထီထီရောက်ရောက်ဒါဆောလင်းနဲ့ဆောင်ရွက်ဖို့တဲ့ဘယ်လိုနည်းနဲ့ဆောင်ရွက်ကြမလဲဆိုတာဒါတိုင်ပင်ဆွေးနွေးကြရင်ဖြစ်ပါတယ်အဲ့တော့ဒီစီဝေးဒီမှာကျွန်တော်တို့အဓိကတော့ဒါအတူဘက်ကလည်းကြေညာထားပါတယ်ဒါဒီဘက်မှာဒါကျွန်တော်တို့မြန်မာနိုင်ငံဘက်ကတော့ကျွန်တော်ခင်ဗျအာမခံပြောချင်လို့ပါတယ်ကျွန်တော်တို့ကတော့အမှန်တကယ်ရခိုင်ပြည်နယ်မှာနေထိုင်သွားခဲ့တဲ့မှာကြောင့်စစ်စစ်တွေ့ရှိရလူအလုံးကိုကျွန်တော်တို့လည်းပြန်လည်လက်ခံဖို့အတွက်ကျွန်တော်တို့ကဒါအမြဲတမ်းကြိုးဆိုတယ်ဆိုတဲ့အကြောင်းအချင်းချင်းလည်းကျွန်တော်တို့ပြောပါတယ်ဒီမှာလည်းကျွန်တော်ထပ်လောင်းပြီးတော့ပြောချင်လို့ပါတယ်အဲ့တော့ဘင်္ဂလားဒေ့ရှ်ဘက်ကသဘောထားကိုတော့ကျွန်တော်တို့ကဒါသူတို့ကတော့အမျိုးမျိုးပြောင်းလဲမှုရှိပါတယ်အခုအနေထားမှာတော့သူတို့အနေနဲ့လည်းပြန်လည်ပို့ဆောင်မှုတွေလုပ်ချင်တယ်ဆိုပြီးတော့ပြောချင်လာပါတယ်အရင်တော့ဘင်္ဂလားဒေ့ရှ်ကဒီပြန်လည်ပို့ဆောင်ရေးလုပ်ငန်းစဉ်တိုးတက်မှုကိုပြသခြင်းတဲ့သဘောလည်းမရှိဘူးလို့ကျွန်တော်တို့သုံးသပ်ပါတယ်အဓိကကတော့နိုင်ငံတကာဖိအားပေးမှုကိုပုံမသုံးခြင်းတဲ့သဘောမျိုးရှိပါတယ်အခုအချိန်မှာတော့ဒါသူတို့ဘက်ကလည်းဒါဝန်ကြီးလည်းပြောင်းလဲသွားပြီသူတို့ကတော့ဒါယူကောက်လည်းဝယ်လည်းပြီးသွားပြီဆိုတော့သူတို့အနေနဲ့ပြန်လည်ပို့ဆောင်ရေးကိုလုပ်ချင်တဲ့သဘောထားရှိရဆိုပြီးတော့သူတို့နှုတ်ကတော့ပြောကြလာပါတယ်အဲ့တော့အစည်းအဝေးပထမတစ်ချက်ကတော့ဒါနှစ်ဦးနှစ်ဖက်လုံးကဒီ resolution စတင်ရေးကိုဒါပူရဲဆောင်ရွက်ကြမယ်ဆိုတဲ့ဒါ policy ရောပေါ့နော်နိုင်ငံရေးဆန္ဒကိုတော့ဒါဖော်ထုတ်ပြသခဲ့ကြပါတယ
်ဒီနေရာမှာတရုတ်နိုင်ငံရဲ့ဂျာဝင်ဆောင်ရွက်ပြီးတဲ့အခန်းကဏ္ဍကဘယ်လောက်ရေးပါပါလဲ
အဓိကကတော့ကျွန်တော်တို့မှလည်း
နိုင်ငံဆွေးနွေးတဲ့ bilateral joint working group mechanism ဆိုတာမြန်မာနိုင်ငံနဲ့ဆွေးနွေးတာရှိပါတယ်အဲ့ဒီခါမှာကျွန်တော်တယောက်နဲ့တယောက်သူကြောင့်ကိုကြောင့်လို့ပြောနေတဲ့အခြေအနေမျိုးမှာကျွန်တော်တို့ကဒါ third party တယောက်ကသက်သေထောက်ထားအမျိုးနဲ့ဒါကျွန်တော်တို့ကတကယ်လက်ခံပဲပြောတယ်ဘင်္ဂလားဒေ့ရှ်ကမှပို့လို့ပြောတယ်ဘင်္ဂလားဒေ့ရှ်ကမြန်မာလက်မခံဘူးပြောတယ်သူတို့ကပို့ခြင်းတယ်ဆိုလို့ပြောတဲ့ဟာမျိုးဒါတတိယ party တယောက်အနေနဲ့ပေါ့နော်သက်သေဆောင်တဲ့သဘောလေးပါပါတယ်သူကတော့မြန်မာနိုင်ငံနဲ့လည်းချစ်ချစ်ရင်းနှီးတဲ့ဆက်ဆံရေးရှိတယ်ဒါဘင်္ဂလားဒေ့ရှ်နဲ့လည်းစီးပွားရေးရရောတခြားကဏ္ဍတွေမှာရောသူတို့ရင်းနှီးမှုရှိတယ်အဲ့တော့ကျွန်တော်တို့ရဲ့နေနီချင်းလက်နိုင်ငံလည်းဖြစ်တယ်ဆိုတဲ့အတွက်ဒါကျွန်တော်တို့နဲ့သူ့ကန္တာကအနေနဲ့တတရပါတီအနေနဲ့ဒါဝင်ပြီးတော့ဒါနှိမ့်နိုင်ပြီးတဲ့သဘောမျိုးဖြစ်ပါတယ်အဲ့
တော့ရှေ့ပူရောက်သွားတာပုံနဲ့အဲ့လိုပြောလို့ရလား
အဲ့တော့ကျွန်တော်တို့ပြောကြားချက်တွေကိုဒါသက်သေထူထူတယောက်ရှိတာပေါ့လေကုလသမဂ္ဂ special အပိုင်းလဲသူတက်ရောက်ပြီးတော့နားထောင်နေနေတာလည်းရှိပါတယ်အဲ့တော့ဒီအစည်းအဝေးကနောက်တစ်ခုရလက်ခုကတော့ဒါဒီဟာနဲ့ပတ်သက်ပြီးတော့repetition ပြန်လဲစတင်ဖို့ကြိုးပမ်းခဲ့တာတကယ်တကယ်ဆိုရင်တိုးချင်လောက်ရှိပါပြီကျွန်တော်တို့လက်မှတ်ရေးထိုးပြီးလလအတွင်းမှာဒါ2018ဇန်နဝါရီလအတွင်းကတခါကျွန်တော်တို့စောင့်နေတယ်သူတို့မပို့ဘူးနောက်တခါ2018နိုဝင်ဘာတစ်ချိန်ကျွန်တော်တို့ပို့မယ်ဆိုပြီးစောင့်နေသူတို့ကမလာဘူးနောက်တစ်ချိန်ပြီးခဲ့ဩဂုတ်လ20ရက်နေ့ကလုပ်တယ်သူတို့ကမလာဘူးကျွန်တော်တို့ကတော့လက်ခံတဲ့ပိုင်းဆိုတော့ဘင်္ဂလားဒေ့ရှ်ဝင်ပြီးတော့ဂုတ်ဆွဲခေါ်လာလို့ရတဲ့အနေအထားမရှိဘူးနော်သူတို့ပို့လာမှာပဲလက်ခံအနေအထားမျိုးရှိတယ်ဒီလိုအခက်အခဲအတားအဆီးတွေရှိတယ်ဆိုလို့ရှိရင်ဘယ်လိုဖြေရှင်းကြမလဲဆိုတာညှိနှိုင်းမှုအတွက်ရန်နေရာတစ်ခုထောင်ကျင်လို့ပြောတယ်ဒါပေမဲ့ကျွန်တော်တို့ရန်နေရာချိန်ထားပြီးသား joint working group လည်းတိကျထပ်ထောင်ရမလို့ဘူးဒါပေမဲ့လို့ဒီလိုကိစ္စမျိုးဆွေးနွေးခြင်းအလို့သဘောဆွေးနွေးဖို့အတွက်ဘာကောင်မရှိတဲ့မြန်မာတာဝန်ကြီးတရုတ်တာဝန်ကြီးနဲ့ဘင်္ဂလားဒေ့ရှ်က foreign secretary သူတို့သုံးယောက်ဒါအရင်ကလည်းဆွေးနွေးဘူးတယ်အဲ့လိုမှအတိုင်းပင်ညှိနှိုင်းပြီးတော့ဖြေရှင်းကြဖို့ကျွန်တော်သဘောတူရပါတယ်တကယ်တကယ်ရန်နေရာအစ်စ် officer တီထောင်တာမျိုးမဟုတ်ပါဘူ
းဟုတ်ကဲ့ဒါဒီသဘောတူချက်တစ်ခုပါထပ်ရတာပေါ့နော်အဲ့လိုညှိနှိုင်း
ဟုတ်ကဲ့အဲ့ဒါဆက်လက်ပြီးတော့ညှိနှိုင်းဆောင်ရွက်သွားမယ်အဲ့တော့ပြန်လဲပို့ဆောင်ရင်းနဲ့ပတ်သက်ပြီးတော့ဘာအတားအဆီးလည်းဖြစ်နေဆိုတော့သဘောထားအမြင်တွေကကွဲလွဲနေကြပါတယ
်ဟုတ်က
ဲ့ကျွန်တော်ဘက်ကအမြင်ကတော့တကယ်တကယ်ကဒီကောက်စားကန်တယ်မှာပြန်ညင်းတဲ့လူတွေအများကြီးရှိပါတယ်ဥပမာဖြစ်တော့ဟိန္ဒူ၄ယောက်ကျော်ပေါ့နော်၄ယောက်၄ယောက်ရှိပါတယ်သူတို့ကတကယ်ပြန်ညင်းတော့တစ်ချိန်လုံးပြောနေတာအိန္ဒိယဟိန္ဒူကောင်းဆောင်တွေကတစ်ဆင့်အိန္ဒိယတန်ယုံလည်းပြောတယ်ပြောတော့ကျွန်တော်တို့ကလည်းအချိန်ချင်းသူတို့ကိုစာရင်းနှုတ်တွေနဲ့ပြောင်းကြတယ်ဒါပေမဲ့သူတို့ကခုချိန်ထိသူတို့လုံးဝမပို့ပါဘူးအဲဒါ
ပို့မဲ့စီးရင်ထဲမှာအခုဒီဟိန္ဒူတွေကိုထည့်မပေးဘူးပေါ့
ဥမေစင်းနဲ့မလဲမထည့်ပေးဘူးအဲ့တော့သူတို့ကတော့ဒါဆက်ဆက်ချင်းအရင်ဝန်ကြီးကပြောတာတော့အဲ့လိုဝင်ဒီကိုအရင်ပို့လို့ချင်းခုန round message ပေါ့လို့ဘာသာခွဲပြီးလွတ်တယ်လို့မျိုးမဟုတ်အတိအကဘာသာလူမျိုးခွဲခြားတာမဟုတ်ဘူးဘင်္ဂလားနိုင်ငံရဲ့ဝန်ကြီးကတော့သူကလည်းကျေညာချက်တစ်ခုမှထုတ်ပြန်ထားတယ်မိမိတို့ကပြန်လို့ရတဲ့မှန်တယ်များတဲ့ဘာသာလူမျိုးမခွဲခြားပြန်ပို့အသင့်ပါဆိုပြီးတော့ statement တစ်ခုဩဂုတ်လ20ရက်နေ့နောက်ပိုင်းမှာထုတ်ခဲ့တယ
်။
ကျွန်တော်အဲ့ဒါကိုထောက်ပြပြီးတော့အကဲဒါဖြစ်ဒီလူတွေပြန်ကျင်တယ်ပြောတယ်။အိန္ဒိယတန်ယုံကတစ်ဆင့်လည်းပြောတယ်။ဘာဖြစ်လို့မဟုတ်ဘူး။အဲ့ထဲမှာကျွန်တော်တို့နိုင်ငံသားဝန်ထမ်းဟောင်းတွေနောက်မြန်မာနိုင်ငံသားဆစ်စစ်တွေတို့တို့တွေကိုပါတယ်ပေါ့နော်။အဲ့ဒါဒီအမြန်ပို့ဖို့ကျွန်တော်တို့ပြောဒါကိုလည်းနိုင်ငံတကာ community ကဒါဝိုင်းဝန်းတိုက်တွန်းပြေးဖို့လိုပါတယ်
။အဲ့ဒီဟိန္ဒူတွေပြင်ပေါ့လေ။ကျွန်တဲ့အခုဒီလူတွေညာလို့ခေါ်နေကြတဲ့လူတွေထဲမှာဟောတကယ်ပြန်ကျင်နေဆိုတဲ့ဒီလူတွေမင်းတို့သိတာပ
ါ။အဓိကတော့ပြန်ကျင်နေဆိုပြီးတော့သူတို့ကနေပြီးတော့ရခိုင်မဲ့ချမ်းမာရှိတဲ့သူတို့ဆွေမျိုးတွေကိုပေါ့နော်တယ်လီဖုန်း message တွေနဲ့ပို့တာအဲ့ဒီအတိုင်းကျွန်တော်တို့ရဲ့အုပ်ချုပ်ရေးမှုတွေအကြောင်းကြားလို့ကျွန်တော်တို့မှဒီ message တွေနဲ့ပြန်ညင်နေအဲ့ဒီမှာအာစာအုပ်စုတွေကနေပြီးတော့မပြန်ဖို့ချင်းချောင်းနေကြတယ်သူတို့လူချင်းတောင်းဆိုချက်တွေမရဖြစ်မပြန်ကြဖို့မင်းတို့ပြန်သွားအောင်တောင်းမှရခိုင်မဲ့ရောက်ရင်တောင်းရခိုင်မဲ့လိုက်ပြီးတော့မင်းတို့တပ်ပြင်မယ်ဆိုပြီးတော့လေအဲ့လိုချင်းချောင်းမှုတွေရှိတယ်ဆိုပြီးတော့ကျွန်တော်တို့ message တွေရတာရှိပါတယ်အဲ့တော့ကျွန်တော်တို့အမြင်ကတော့အဓိကဟိုကနေပြန်လာခြင်းတဲ့လူတွေကနိုင်ငံသားရရမရရအေးချမ်းပြန်နေတဲ့လူတွေအများကြီးရှိတယ်။အဲ့ဒီလူတွေကိုလွတ်လွတ်လပ်လပ်ပေါ့နော်အကြောက်တရားမရှိဘဲနဲ့ထုတ်ပေါ်ပြောကြားနေတဲ့ပတ်ဝန်းကျင်တူဖန်တီးပေးဖို့လိုတယ်။အဓိကကတော့ခုနမိငုံထဲမှာလည်းပါပါတယ် destructive element ဆိုတော့အဲ့ဆိုအဲ့ဒီထဲမှာဒီအာစာတို့အလုပ်ခန်းအုပ်စုတွေကကဝေတားဆီးမှုတွေရှိနေဆိုတော့ဒါအဓိကဟိုအတားဆီးပါပဲ။သူတို့ဘက်ကတော့ကျွန်တော်တို့ဘက်ကလုံခြုံရေးမကောင်းလို့ဘာလို့အဲ့လိုပြောတာပေါ့နော်။လုံခြုံရေးတို့ပတ်ဝန်းကျင်ချင်းနေကောင်းလို့ဆိုတော့လုံခြုံရေးဆိုတာကတော့ဘယ်အစိုးရမှ 100% guarantee မပေးနိုင်ပါဘူး။ဒါပေမဲ့လို့ကျွန်တော်တို့အနေနဲ့ကတော့ပြန်လာတဲ့လူတိုင်းကိုကျွန်တော်တို့အနေနဲ့အားနည်းမဖြစ်အောင်ကျွန်တော်တို့ဘက်ကကာကွယ်တားဆီးပြင်မှာဖြစ်ပါတယ်။လုံခြုံရေးဆိုတဲ့နေရာမှာပြန်လာတဲ့လူရဲ့လုံခြုံရေးရောပြည်တွင်းမှာလက်ရှိနေတဲ့လူရဲ့လုံခြုံရေးရောစဉ်းစားဖို့ကျွန်တော်တို့လိုပါတယ်။လုံခြုံရေးနဲ့ပတ်သက်လို့ကျွန်တော်တို့အနေနဲ့ကတော့အေးဗန်နဲ့တိုက်ပွဲဖြစ်နေသောညာလည်းပဲဒီပြန်လာတဲ့လူတွေအဆင်ပြေအောင်လုံခြုံတော့ကျွန်တော်တို့တတ်နိုင်မြတ်ဟိုကျိုးပန်းဆောင်ရွက်သွားပေးမှာဖြစ်ပါတယ်။အခုလည်းပဲတရားဝင်မပြန်လာတော့လည်းပဲအခုတပွဲပွဲနဲ့ပေါ့နော်တရားမဝင်သူတို့ကက်မကခိုးထွက်ပြီးတော့ပြန်ဝင်နေတာအခုနေရာရော300နေပါလို့ရှိပြီ
ခု
မနေ့ကတောင်မှကျွန်တော်တို့နောက်ထပ်15ရောက်ရောက်တယ်ဆိုပြီးတော့ကျွန်တော်ဒီနေ့သတင်းရပါတယ်
Alu ini pelan pelan lalu. Tiada wujud reception sana masih sih belok, entri kat belok. Cukup le ini sih le, lulus sih le, cukup le swimu sih le. Entah tu dia hujan atau dah lekang dah apa. Entah tu yang lah belok. Ini cahaya ni, lunyu ini cahaya mumsi benar. Ni dah lulus, ni hari sih ada.
Ini malu pun, jangan wujud ni ni kau nama jangan bola lah. Di, mungkin wujud sih kasina. Di yuan ji mah belok ni kau nama tu. Cepat lije, subi bola sih wujud di di dah. Ni kalau orang ajar, di ni dua season lah, mah parah ubo no. Ejema baru ku bawa dari situ. Di, gupian tharari, zaman ni mana pientharari, tiada lagi ni ni ari. Ruinya kau sendiri, dah yang tu sugun sura dekat bawa. Alam New York, ni senja.
Jangan lupa ni lah nak kuih. Come and see net, go and tell sir, no. Terus ya lupa kau sendiri, lu biro. Jangan lupa cuma laci je ni, cini kau lah sir. Aiy, proposal je. Jangan lupa go and tell, no. Terus itu apa biro, jangan lupa. Jangan belu pinjaman hari belu terus biar lain belu lekam eh NBC kabel NBC lekam eh belu cuci tu ya me belu ni aman ni ya me dah muri jangan lu pasien biar balik. Ero jangan lu begitu labi lo terus pekoh biro ni hari biar lah muri jangan belu ane cila tu si lu dek kuda le yuiche muka li. Tapi lu terus ane hardline group lu muri. Tapi orang tu mara usum muri yuipu le lu cian laci biro. Hari macam ni macam kamu banyak, alam mewah macam ni aja tu lah yang di yang lepas hari lengan ni jadi biasa macam siapa ni. Eh, jangan lupa, ku ASEAN ni lepas dah luni barai. Communication strategy so biro, jangan lupa mah, biasa tamu dia, information dia, hubah gua yau, biar ni nak share lumba ni sura. Jangan lupa, ni ada umian dulu tua biro, jangan lupa jangan lupa share biasa barai. ASEAN team ni lepas tu barai. Alaru season mewah jangan lupa selalu biro, information sharing lupa jangan lupa season, jangan lupa selalu tu naik barai. Penglaris mereka.
ละครเมื่อสักครู่ใช่โอเคครับดีกูละตะมะกะคันกันน่ะเหรอวันนี้ดี UNDP หรือ UNHCR หรือ UNHCR อุตสาหะมีจริงเนี่ยเลยตุยแล้วจ้ะเนาะประเด็นมาอ่ะอ่อดิจิตาตีจ๋าว่ะเนาะสรุปมามีเนี่ยตุยรอยอดีกูละตะมะกะเนี่ยนอกจากตวยลูกกูบ่ฮู้กูละตะมะกะว่านอกจากปั่นปูปูสรุปกูละตะมะกะคันกันน่ะเลยดอเยี้ยจี้เลยจ้ะเนาะโอเคอะมาก็กูละตะมะกะเนี่ยจ้ะเรากูละตะมะกะ UNDP ว่าเนี่ยอาจารย์ทายีรุกุญญีปันโบยีรุมาสาวเอฟุไปมายูเอ็นดีบีก็เปลี่ยนแล้วอยู่ดิปัญญาเอกจําไปซ้ายตาอ่ะมีอควรนั้นนี่จะพันนี้ไปปุ๊บเนาะเออยูเอ็นดีบีอ่ะเดี๋ยวยูเอ็นเนี่ยเลิกทาได้ဖြစ်ပါတယ်အခုလည်းပဲအဲยูเอ็นดีบีเนี่ยသူတို့ကနေပြီးတော့ควิดอินเตอร์โปรเจกต์လို့ခေါ်တယ်เนาะအများများဆန်းဆန်းကောင်းတဲ့ဖွဲ့နိုင်မဲ့စီမံကိန်းနေသူတို့ရွာတွေရှစ်ဆယ်ရောက်လောက်မှာသူတို့လုပ်နေပါတယ်
သည့်တစ်ခုကတော့ဘင်္ဂလားဒေ့ကပြန်လာတဲ့လူတွေကမြန်မာနိုင်ငံနဲ့ integrate ဖြစ်နေအောင်ပေါ့နော်အဲ့ဒီအတွက်ဆိုရင်သူတို့ကနေပြီးတော့မြန်မာသားတင်ကြပေးဖို့အပိုင်းကိုအကူအညီပို့သူပြောပါတယ်ဒါတော့ကျွန်တော်တို့နဲ့ကန့်ကွက်ရမှာမရှိပါဘူးကျွန်တော်တို့ဒီပြဿနာတွေဖြစ်နေတာကလည်းပညာရေးဘက်မှာအားနေတာမြန်မာဘာသာကားတွေလို့မတင်ကြတာကြလည်းအတားအသီးဖြစ်ပါတယ်ကျွန်တော်တို့က UNHCR ကိုလည်းပြောခဲ့ပါတယ်မြန်မာနိုင်ငံဘက်မှာရောက်နေတဲ့ပေါ့နော်အဲ့ဒီဘက်မှာတိုင်းရင်းသားတွေရောနောက်ပြီးတော့ဒီလက်ရှိဘင်္ဂလားဒေ့မသွားဘဲနဲ့ဒီမှာနေတဲ့အဲ့ဒီအဖွဲ့တွေကိုလည်းမြန်မာစာတွေတင်ပေးဖို့အပိုင်းတွေမှာဒါအကူအညီပေးဖို့ကျွန်တော်တို့ပြောကြထားပါတယ်အဲ့တော့မြန်မာအကြောင်းမတက်ဖဲနဲ့သူတို့အကြောင်းနဲ့သူတို့တက်နေလို့ရှင်ပို့ပြီးတော့တဟသာလာဖြစ်မှုဒီဆောက်ရေးမှာပို့ပြီးတော့အခက်အခဲဖြစ်စီမှာဖြစ်ပါတယ်ကျွန်တော်အဲ့ဒါလည်းပြောခဲ့ပါတယ်အဲ့တော့ UNHCR ရဲ့အခန့်ကဏ္ဍကတော့ဒီပြန်လည်ပို့ဆောင်ရေးလုပ်ငန်းကိုဖြစ်မြောက်အကူအညီပံ့ပိုးပေးဖို့ဟာမျိုးပြောတာပဲအထူးကတော့လက်တွေ့မှာကြားတဲ့တောက်ဆိုချက်အမြင့်ကြီးတွေလုပ်နေလို့ရှိရင်တော့ကျွန်တော်တို့ဒီ repatriation အောင်မြင်မှုဖြစ်ပါဦးရခိုင်ပြည်နယ်မှာပြည်ပြည်စုံနဲ့လူခွင့်အခြေအနေဖြစ်အောင်စောင့်ဆိုင်းမှပို့မယ်ဆိုလို့ရှိရင်ဒီပြန်လည်ပို့ဆောင်ရေးလုပ်ငန်းစဉ်ဟာဘယ်တော့မှဖြစ်လာမှာမဟုတ်ပါဘူး
ညီချင်းပြေးပြီးတော့ပြည့်ပြည့်စုံစုံကြေကြပြောဆိုပြီးတာအထူးပဲကျေးဇူးတင်ပါတယ်ဝင
်ကျွန်တော်လည်းကျွန်တော်တို့ဒီစီးတွေပြောကြခွင့်ရတယ်အများကြီးပြောတယ်အခုပြောတ
ယ်မြမရေးရဆွေးနွေးခန့်အစီအစဉ်ကိုနားဆင်ခဲ့ကြတာပါရှင်တနင်္လာနေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်တွေကို Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6:00ကနေ9:00အထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7:00ကနေ9:00အတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6:00ခွဲကနေ9:00အထိအစီအစဉ်ကိုတော့လိုင်းဒို79 25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။မြန ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဆန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြည်ပချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်နေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်ဆာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါမြန်မာစံတော်ချိန်မနေ့6နာရီခွဲပါပြီရှင်။ VOA မြန်မာပိုင်းရဲ့မနေ့ဖက်အစီအစဉ်ကိုမြန်မာစံတော်ချိန်မနေ့9နာရီထိဆက်လက်ထုတ်လွှင့်သွားမှာပါ။လိုင်းဒိုမီတာ3240 48တို့အပြင်လိုင်းလက်မီတာ190ကနေဖမ်းယူနားဆင်နိုင်ပါတယ်။အခုဒုတိယပိုင်းနာယူဝက်အတွက်ကျမတို့အပတ်စဉ်ကဏ္ဍတွေကိုဆက်လက်တင်ဆက်မှာပါ။မြန်မာပြည်ကပေးစာထူးခြားဆန်းပြကပ္ပသတင်းများအစီအစဉ်ကိုနားဆင်ကြရမှာပါ။အခုတော့ဦးစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းတုံးတက်ချက်အစီအစဉ်ကိုအရင်ဆုံးတင်ဆက်မှာပါ။ NLD အစိုးရတိုင်းနာပြည်တနာကင်တွယ်ဖြည့်ရှင်းနိုင်မလားဆိုတဲ့ကောင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြထားပါရရှင
်ပြီးခဲ့တဲ့အောက်တိုဘာ2ရက်နေ့ကငြိမ်းစုစီပုံမှန်20နဲ့တရားစွဲဆိုခံထားရတဲ့ကရင်တိုင်းသူနှောင်းလှနဲ့ကရင်လူငယ်နှစ်ယောက်ကိုရန်ကုန်ကြောက်တရားမြို့နယ်တရားရုံးကအပြစ်ရှိတယ်ဆိုပြီးထောင်ဒဏ်15ရက်ချမှတ်လိုက်ပါတယ်ပြည်ထောင်ချရတဲ့အဓိကအချက်ကတော့စုဝေးလမ်းလျှောက်ပွဲမှာခွင့်ပြုချက်မပေးတဲ့ကရင်အာဇာနည်နှစ်စာသားပါတဲ့ဆိုင်းဘုတ်တွေကင်ဆောင်ခဲ့ကြလို့ဆိုပါတယ်။အဲလိုအမိန့်ချတဲ့နေ့ကကြောက်တရားတရားရုံးကိုကရင်ဒီပိုးနဲ့အခြားတိုင်းသား900လောက်စုယုံဝိုးရံပြီးကရင်အမျိုးသားအလံတွေကိုင်တိုင်းသားအခွင့်အရေးရရှိရေးဆိုတဲ့ကြွေးကြော်သံတွေဟစ်ကြွေးခဲ့ကြပါတယ်။နောက်ပိုင်းအဲလိုဝိုးရံသူတွေတဲက3ယောက်ငြိမ်းစုစီဥပဒေနဲ့တရားစွဲခံရပြန်ပါတယ်သတင်းမီဒီယာတွေမှာကြည်ကြဲပြပြပေါ်ပြခဲ့ကြတဲ့အဲ့ဒီကိစ္စဟာ NLD အစိုးရလက်ထက်မော်နဲ့ KND တိုင်းသားတွေနဲ့ပြဿနာအကြီးအကျယ်တက်ခဲ့ပြီးအခုတတိယအကြိမ်မြောက်ပြဿနာတက်တာလို့လဲဆိုနိုင်ပါတယ် NLD အစိုးရတိုင်းသားဒဏ်လူရေးပြဿနာတွေကိုကင်တွယ်ဖြေရှင်းနိုင်မလားဆိုတာလေ့လာကြည့်ကြရအောင်ပါ
လက်ရှိ KNU အပါအဝင် KN လက်နက်ကိုင်တပ်ဖွဲ့တွေနဲ့ KN ပြည်သူတွေကျင်းပနေကြတဲ့ KN အာဇာနည်နေ့ဆိုတာဟာ KN အမျိုးသားကောင်းဆောင်စောပါဦးကြီးကြာဆုံးခဲ့တဲ့နေ့ကိုရည်မှန်းကျင်းပကြတာဖြစ်ပါတယ်။1950ဩဂုတ်လ12ရက်နေ့မှာမြမတပ်မတော်နဲ့တိုက်ပွဲဖြစ်ပြီး KN ကောင်းဆောင်စောပါဦးကြီးဗိုလ်ချုပ်ဆိုင်းကင်နဲ့ KN တော်လှန်ရေးတပ်ဖွဲ့ဝင်တို့ကြာဆုံးခဲ့တဲ့နေ့ကို KN အာဇာနည်နေ့အဖြစ်သတ်မှတ်ခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့2012ခုနှစ်တပ်မတော်နဲ့ KNU နှစ်ဖက်အပြစ်ခတ်ရဆဲရေးမလုပ်နိုင်သေးမီ၈နှစ်ပေါင်းများစွာကတည်းက KNU ထိန်းချုပ်နယ်မြေတွေမှာနှစ်စဉ်နှစ်တိုင်း KN အာဇာနည်နေ့အထိမ်းအမှတ်ကျင်းပခဲ့ကြပါတယ်။တပ်မတော်နဲ့အပြစ်ခတ်ရဆဲရေးလုပ်ပြီးနောက်ပိုင်းကင်းအာဇာနည်နေ့ကိုလက်နက်ကင်နယ်မြေတွေမှာကျင်းပတယ်လို့တချို့အစိုးရထိန်းချုပ်နယ်မြေတွေမှာလည်းကျင်းပလာနိုင်ခဲ့ပါတယ်အစိုးရနဲ့တိုင်းနာလက်နက်ကိုင်တွေငြိမ်းချမ်းရေးဆွေးနွေးနေခြင်းဖြစ်တယ်လို့ခမ်းမလိုနေရာမှာကျေးလက်လိုနေရာတွေမှာကျင်းပခဲ့တာမို့ဘာပြဿနာမှမရှိခဲ့ဘူးလို့နော်အုံးလှနဲ့ကရင်တိုင်းနာတို့ကဆိုပါတယ်။ဒါပေမဲ့အခုနောက်ပိုင်းခမ်းမတွေဖုံးတော်ကြီးကျောင်းတွေနဲ့ကျေးလက်မှာကရင်အာဇာနည်နေ့အခမ်းအနားကျင်းပတာကိုအာဏာပိုင်တွေဘက်ကကန့်သတ်လာရကနေအခုလိုပြဿနာတွေစပြီးဖြစ်လာတာလို့ရန်ကုန်မြို့နယ်မဟာဗန္ဓုလပန်းချံအတွင်းကျင်းပတဲ့ကိအာဇာနည်နေ့အခမ်းအနားမှာနော်အုံးလှကပြောခဲ့ပါတယ်။အလားတူအေရဝတီတိုင်းဝန်ကြီးချုပ်ကစားကရင်တိုင်းနာရေးရာဝန်ကြီးလက်မှတ်နဲ့ထုတ်ပြန်တဲ့ညွှန်ကြားချက်တစ်စောင်မှာအခမ်းအနားကျင်းပတာကိုတားမြစ်တာမရှိပေမဲ့ကိအာဇာနည်ဆိုတဲ့အသုံးအနှုန်းမသုံးဖို့ကန့်သတ်တာကိုတော့တွေ့မြင်ကြရပါတယ်။ဥပမာအဖြစ်စောပါဦးကြီးနဲ့ဘာညာလွှဲပြီးသုံးဖို့ဖြစ်ပုံရပါတယ်။အနာပိုင်တွေရဲ့အဲ့ဒီလိုကန့်သက်ချုပ်ချယ်မှုဟာအခုရန်ကုန်မြို့နယ်မှာကရင်တိုင်းသားတွေဆန္ဒပြရတဲ့အခြေအနေထိဆက်ရောက်သွားစေခဲ့ပါတယ်
။တကယ်တော့ပြည်တော်စုရဲ့အာဇာနည်ပုဂ္ဂိုလ်ဟာအမျိုးသားခေါင်းဆောင်ကြီးဗိုလ်ချုပ်ဆန်းနဲ့အပေါင်းပါတွေဆိုတာဘယ်သူမှအငြင်းမပွားကြပါဘူး။အလားတူတိုင်းသားသီးသီးမှလည်းသူတို့ရဲ့ကိုယ်ပိုင်အမှတ်လက္ခဏာအရသူတို့ခေါင်းဆောင်တွေအာဇာနည်ပုဂ္ဂိုလ်တွေအထိမ်းအမှတ်နေတွေစသဖြင့်ရှိကြပါတယ်။ပြည်တော်စုစိတ်ဓာတ်တိုင်းသားဒဏ်လူရေးစိတ်ဓာတ်ထားတယ်ဆိုရင်အဲ့ဒါမျိုးအတိမတ်ပြုတ်ပေးဖို့လိုပါလိမ့်မယ်အခုကရင်လက်နက်ကိုင်တော်လှန်ရေးကသတ်မှတ်ပေးလိုက်တဲ့ကရင်အာဇာနည်စောပဦးကြီးဆိုတာဟာလက်ရှိကရင်လက်နက်ကိုင်အဖွဲ့အားလုံးကရင်တိုင်းသားအားလုံးလက်ခံထားကြတဲ့တူဦးတည်သောခေါင်းဆောင်ပါသူရဲ့ကရင်ကံကြမ္မာကရင်ဖန်တီးဖို့ပါဝင်တဲ့စောပဦးကြီးမူလေးချက်ဆိုတာကိုလည်းလက်ရှိကရင်လက်နက်ကိုင်အစုအဖွဲ့အားလုံးကင်ဆွဲထားစေဖြစ်ပါတယ်
အခုပြဿနာမှာကရင်တွေကအာဇာနည်ဖြစ်သက်မှတ်တဲ့စောပါဦးကြီးဟာမြမတက်မတော်လက်ချက်နဲ့ကြာဆုံးခဲ့ရတာဖြစ်လို့တက်မတော်နဲ့အစိုးရဘက်ကတိမှတ်ပြုဖို့ခက်ခဲသည်ဆိုစေဦးဒီချက်တင်းငယ်တဲ့အခြားပြဿနာတွေအများကြီးရှိနေပါသေးတယ်ဥပမာအားဖြင့်ပြီးခဲ့တဲ့စက်တင်ဘာလ23ရက်နေ့ကကျင်းပတဲ့မွန်ပြည်နယ်လွှတ်တော်အစည်းအဝေးမှာတထုံအမှတ်1ကိုယ်စားလှယ်ဒေါက်ခိုင်ခိုင်လက်ကဒိုင်းနာ ပြောကြားရမှာလူမျိုးနဲ့သက်ဆိုင်တဲ့အခေါ်အဝေတွေထည့်သွင်းရေးတာဖော်ပြပေးဖို့ရှိမရှိအရင်ကမှားရင်းထည့်သွင်းဖော်ပြခံရသူတွေကိုလည်းပြန်ပြီးပြင်ဆင်ဖော်ပြပေးဖို့ရှိမရှိမိခဲ့ပါတယ်ဒါကိုမွန်ပြည်နယ်လာဝကဝန်ကြီးကကာယကံရှင်ကပြောတဲ့အခေါ်အဝေကိုထည့်သွင်းပေးမယ် အရင်မှရင်ခဲ့တာတွေကိုပြင်ဖို့ကတော့တီထောင်စုစင်တီတင်ပြရမယ်ဆိုပြီးဖြေခဲ့ပါတယ်ဒီမေးခွန်းနဲ့အဖြေရဲ့နောက်ွယ်မှာရှိနေတဲ့ပြဿနာကြီးကတိုင်းနာနံပါတ်ရေးရှိမှာတုတိုင်းနာမှတ်လက္ခဏာစောဆိုင်မင်းနော်နံမိစသဖြင့်ရှိပါလျက်နဲ့ဦးတော်မောင်မရှိကတက်ပြီးနှစ်ပေါင်းများစွာ ဘမမှုလုတ်ခဲ့ကြလို့ပါပဲတချို့ကြောက်တွေလာဝကအရာရှိတွေဆိုရင်တိုင်းနာနံပါတ်တွေကိုဘမလိုခေါ်လို့လွယ်တဲ့နံပါတ်ပြောင်းတက်ပေးတာမျိုးတော့လုတ်တက်ကြပါတယ်အဲ့ဒီလိုမှားယွင်းခဲ့မှုတွေအတွက်နိုင်ငံသားစီစီရေးကမှာပတ်စပို့မှာအင်တောင်စုဇေယျမှာပြောင်းပြင်ခြင်းနဲ့ဆိုရင်တော့တိတောင်စုဝင်ကြီးအစင်လောက်ထိတင်ရမှာဆိုတော့အမားတွေကိုမပြင်ဆင်ပေးခြင်းဘူးဆိုတဲ့သဘောမျိုးတက်ရောက်စေပါတယ် ဒီကနေ့ဒီအစည်းအဝေးရဲ့ရည်ရွယ်ချက်ကတော့ပေါ့နော်ကျွန်တော်တို့အမှန်တကယ်ရေဆွဲဆိုခံထားရတဲ့အခုချိန်ထိတိုင်းနာလူမျိုးတွေနဲ့ဆိုင်တဲ့အချက်လက်တွေထုတ်ပြန်မပေးနိုင်သေးပါဘူး။အကြောင်းကတော့အရင်စစ်အာဏာရှင်တွေလက်ထက်ကလုပ်ခဲ့တဲ့တိုင်းနာ 135မျိုးဆိုတာကိုကြော်ယူယူထားတာဖြစ်ဆွေရမယ်နေရာတွေမှာလဲနမူနာအဖြစ်ကချင်းလို့ဖြည့်ကျင်နေရတယ်ဂျင်းဖောလို့ဖြည့်ကျင်နေရတယ်စသဖြင့်မရှင်းမလင်းလုပ်ထားတာကြောင့်ဒီနေ့တစ်ထိမထုတ်ပြန်နိုင်သေးတာလို့နားလည်ရပါတယ်။
ဒီမန္တန်ကမှာတိုင်းသာဓာတ်လူရေးပြဿနာဟာကာလကြာရှည်စစ်ပွဲဖြစ်ပွားနေရသည့်အထိကျပြတ်ပါတယ်။ဒီပြဿနာပြည်လေရေးအစိုးရတပ်မတော်တိုင်းသာလက်နက်ကိုင်တွေဝိုင်းဖြည့်ရှင်းနေကြတာလဲမှန်ပါတယ်။ဒါပေမဲ့တိုင်းသာအချင်းချင်းကြားနက်နက်ဆိုင်ဆိုင်အမြင့်တွယ်နေတဲ့ဓာတ်လူရေးဆိုင်ရာပြဿနာတွေကိုတော့သတိပြုမိကြတာနည်းသလိုအစိုးရဖွဲ့နိုင်တဲ့ဗမာလူများစုတွေဘက်ကစနစ်တကျကင်တွယ်
င်းစစ်ရက်စဲပြီးပြည်တွင်းညီညာရေးရအောင်ကောက်တဲ့ပေါ်နိုင်လိမ့်မယ်ဆိုတာမျိုးကတော့ဖြစ်နိုင်လိမ့်မယ်မထင်ကြောင်းပါ
ခုထုတ်လွှင့်သွားတဲ့ဥစီတူအောင်မြင့်ရဲ့ပြည်ရင်းသတင်းတုံးသက်ချက်အစီအစဉ်ကို burmese.voanews.com ဆိုတဲ့ဒီကျမတို့ VOA မြန်မာပိုင်းရဲ့ website နဲ့ VOA မြန်မာပိုင်းရဲ့ Facebook မှာလည်းအချိန်မရွေးနှာစင်ဖတ်ရှုနိုင်ပါတယ်ရှင
်ဖတ်ရှင်ရှင်မြန်မာနိုင်ငံဟာစစ်ဆူရလက်ချက်တလျှောက်လုံးမှာလူခွေင်းနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂနဲ့နိုင်ငံတကာမျက်နှာစာတွေမှာဆူဆူဝါးဝါးပြောဆိုဝေဖန်တာတွေခံခဲ့ရပါတယ်။အခုရွေးကောက်ပွဲနဲ့တက်လာတဲ့ NLD အရသာဆူရလက်ထက်မှာလူခွေင်းကိစ္စဟာတကြော့ပြန်လူပြောများစရာဖြစ်လာတာမို့လို့အခုဒီကျင်းပနေတဲ့ကုလသမဂ္ဂထွေထွေညီလာခံတတိယကော်မတီမှာမကြခင်မှာဆွေးနွေးဆုံးဖြတ်ချက်ချစရာတွေရှိနေပါတယ်။လူခွေင်းနဲ့ပတ်သက်ပြီးတော့တစ်ချိန်လုံးပြောဆိုလာခဲ့ကြသူတွေအခုတော့ဆူရအာဏာယူလာချိန်မှာလူခွေင်းနဲ့ပတ်သက်ပြီးတော့အမြင်များပြောင်းသွားလို့လားဒါမှမဟုတ်ယသအစုရရဲ့လုပ်ပိုင်권ပဲနည်းနေလို့လားသရရှင်တွေဘယ်လိုယူဆကြပါလဲ။လာမယ့်အင်္ဂါနေ့ညဒိုင်းလီလိုက်စီစဉ်မှာဒီကြောင်ဆွေးနွေးကြမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးမင်းများလို့ရတဲ့သရရှင်တွေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကို VOE မြန်မာပိုင်းကိုပို့ပို့ထားမယ်ဆိုရင်ဒိုင်းလီလိုက်စီစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကုန်းတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုးပြီးတော့ပို့ပို့ထားလို့လည်းရပါတယ်။ VOE မြန်မာပိုင်းရဲ့ဖုန်းနံပါတ်က12323829994ဖြစ်ပါတယ်။အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမြန်ကြမယ်တော်ရှင်နေကြည့်ကြပါရစေ
။ကိုသားမျိုးစီစဉ်တင်ဆက်မဲ့အင်္ဂါနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါရစေ။အခုတော့မြန်မာပြည်ကပေးစာအစီအစဉ်ကိုမအေးတနာကျော်ကတင်ဆက်မှာပါ။
Thank you. တော်ရရှင်တွေရဲ့ပေးစာတွေအီးမေးလ်တွေပြီးတော့ view မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးရေးကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့တော်ရရှင်တွေချင်းချင်းပေးပို့လာတဲ့မေတ္တာတေးလက်ဆောင်ကိုလည်းနားဆင်ရမှာဖြစ်ပါရဲ့။ဒီလိုကို Facebook Messenger အသုံးပြုပြီးရေးလာကြတဲ့တော်ရရှင်တွေရဲ့အစာရေးထဲမှာဆိုရင်တော့ကိုကိုထွန်းဆိုတဲ့ Facebook အကောင့်ပိုင်ရှင်ကဒီလိုရလာတဲ့အစာတွေကိုစိတ်ဝင်စားအောင်လို့ပြန်ပြီးတော့ဖတ်ကြားဖြည့်ကြားပေးတဲ့အတွက်နားထောင်ရတာအထူးကျေးဇူးတင်ပါတယ်။ကိုရိုင်းရင်ဖွင့်စရာမရှိပေမဲ့လည်းသူများရင်ဖွင့်တာနားထောင်ပေးနေပါတယ်မအေးတနာကြောင့်တဲ့။ဟုတ်ကဲ့ Facebook အကောင့်ပိုင်ရှင်ကိုကိုထွန်းဒီလိုကိုအားပေးလာတာပါကျေးဇူးတင်ပါတယ်နော်။အောင်ကျော်ဦးဆိုရတော့ရှင်ကလည်းမင်္ဂလာပါ view ရေကျွန်တော်ကအောင်ကျော်ဦးပါ view ကိုနားဆင်လာခဲ့တာကြားပြီးအခုဆိုရင်တော့နှစ်ပေါင်းမနည်းတော့ပါဘူးတဲ့ view ရဲ့အစီအစဉ်တွေအားလုံးကိုလည်းကြိုက်နှစ်တပါတယ်သတင်းတွေကိုတော့ပို့ပြီးတော့နားထောင်ဖြစ်တယ်လေနောက်ပြီးတော့အစီအစဉ်တွေထဲမှာအားကစားသတင်းတွေကိုထည့်ပြီးတော့ကြော်ညာပေးစီခြင်းပါတဲ့ဥမာစနေနေ့တင်းငွေနေ့တွေမှာကစားရပွဲတွေပေါ့ view ဒီထက်မကအောင်မြင်ပါစေတဲ့ဟုတ်ကဲ့ပါကိုအောင်ကျော်ဦးရေကျမတို့ကလည်းကိုအောင်ကျော်ဦးပြောသလိုပဲအထူးစနေတွင်တွေမှာ view site ပြီးတော့အားကစားသတင်းတွေကိုထည့်သွင်းပြီးတော့ကြော်ညာပေးနေပါရနော် view အစီအစဉ်တွေကိုနားဆင်အားပေးရဆိုတဲ့အတွက်ကျေးဇူးတင်ပါတယ်ကျမတို့အစီအစဉ်တွေကို Facebook ကရုပ်မြင်သံကြားကပါဒါရိုက်ဖမ်းယူကြည့်ရှုလို့လည်းရပါရနော်ကောင်းရင်ဆိုတော့တော်ရရှင်တယောက်ကတော့သူကလည်း Facebook Messenger မှာစာရေးလာတာပါအခုတော်ရရှင်တွေကလည်းဒီလွယ်လွယ်ကူကူတယ်လီဖုန်း Facebook ကိုအသုံးပြုပြီးတော့စာရေးလာကြတာများပါတယ်နော်ဒီကောင်းရင်ဆိုတော့တော်ရရှင်ကတော့
မင်္ဂလာပါခင်ဗျာ VOA အဖွဲ့သားအားလုံးကျန်းမာကြပါစေအချိန်နဲ့တိကျသတင်းတွေတင်ဆက်ပေးလို့နားထောင်ရတာအားရကျေနပ်မိပါတယ်မြမအေးနိုင်ငံတကာအရေးတွေထုတ်လွှင့်ပေးနေလို့အသိပညာလည်းတိုးစီပါတယ်အစီအစဉ်အားလုံးနှိမ့်သက်ပါတယ်ကြိုက်တဲ့အချိန်မှာနားထောင်လို့ရတဲ့အတွက်လည်းအရန်ကျေးဇူးတင်ပါတယ်တစ်ခါတလေမှနှစ်ခါနားထောင်ပြပါတယ်ပြပရောက်မြန်မာတွေအတွက်အမိမြေကိုသတိရစေပါတယ် VOA တိထမကအောင်မြင်ပါစေအဖွဲ့သားများအားလုံးကျန်းမာချမ်းသာကြပါစေ
သူကလည်းဒီသတင်းတွေကိုစီစဉ်တင်ဆက်ပေးတဲ့ video ကိုကျေးဇူးတင်ပါတယ်လို့ရေးလာတာပါဟုတ်ကဲ့ပါကျမတို့ကလည်းခုနပြောသလိုပဲကျမတို့အစီအစဉ်တွေကိုနားဆင်ကြည့်ရတဲ့တော်ရရှင်အားလုံးကိုအထူးကျေးဇူးတင်ပါတယ်နော်ကောင်းမြတ်ဆိုတဲ့စာရေးလာတဲ့ဒီ Facebook Messenger ကတော်ရရှင်ကတော့တင်းငရီနေညပြန်စာအစီအစဉ်မှာပါဝင်ခြင်းလို့ပါတယ်ဟုတ်ကဲ့ပါတင်းငရီနေညပေးစာအစီအစဉ်ကျမပြန်ကြားပေးပါတယ်ဟုတ်ကဲ့ဒီတော်ရရှင်ဘယ်လိုများပါကျင်လာပါလဲရှင
်ကျွန်တော်ကထိုင်းမှာလှုပ်လှုပ်နေပါတယ် VOA သတင်းတွေနားထောင်လာတာ၄တန်းကြောင်းသားပွားတွေကပါအခုအလုတ်လုံနေတော့ VOA သတင်းနှွင့်ချိန်မှာနားထောင်လို့မရပါဘူးအားမအလွှင့်ပြီးသားကိုပြန်နားထောင်ရတာပါတခါလေအတန်တွေကတအားတိုးပါတယ်ဒါပါပဲ VOA ကအကူအမတွေစိတ်လက်ပေါ်ပါပျော်ရွှင်ကြပါစေမြန်မာပြည်ကြီးလည်းတကယ်ကိုလွတ်လပ်တဲ့ဒီမိုကရေစီအမြဲဆုံးရပါစေလို့ဆုတောင်းပေးလိုက်ပါတယ
်မြန်မာနိုင်ငံကြီးအတွက်လည်းဒီသောရရှင်ကဆုတောင်းပေးလာသလိုဒီကျမတို့ကလည်းပြည်နာထောင်တဲ့ဒီတော်ရရှင်ကိုလည်းကျွန်မပြန်ပြန်ဆုတောင်းပေးချင်ပါရဲ့နော်။ထိုင်းမှာအလုံးလုံးနေရဲဆိုလို့အလုတ်ကိုင်းအဆင်ပြေပါစေလို့ပြောချင်ပါသေး။အတန်ကတအားတိုးတယ်ဆိုတာဒီအင်တာနက်ကနားထောင်တာထင်ပါသေး။အင်တာနက်ကတခါတလေတိုးတတ်တယ်လို့လည်းတခြားတော်ရရှင်တွေကပြောပါရဲ့။ကျမတို့အခုတလောတော့ဓာတ်တွေကိုပို့ပြီးတော့ view site နေပါရဲ့ရှင်။ဒါကြောင့်မလို့ဆက်ပြီးတော့နားဆင်အားပေးပါအောင်လို့ပဲပြောချင်ပါသေးနော်။အတန်တိုးတယ်ဆိုပြီးတော့နောက်ထပ်ရေးလာတဲ့တော်ရရှင်တယောက်ရဲ့စာကိုလည်းတစ်ဆက်တည်းပြောပြချင်ပါသေး။ဥညာနာတိုက်ချောင်းလို့ပြောထားပါသေး။အဓိကကတော့ဒီတော်ရရှင်ကဒီကျမတို့အစီအစဉ်တွေကိုခုနတော်ရရှင်တွေလိုပဲပြန်နားထောင်ရတာရေဒီယိုလိုင်းတွေအဆင်မပြေလို့ပါဆိုတော့ရေးလာတာပါ
။ VOA ကစ်စနစ်တွေဘယ်လိုပြောင်းပြောင်းအမြဲအားပေးနေလဲပါ။ရှင်လေးလုံးဗီဇနောက်ပိုင်းသူများအိမ်ကဖွင့်တာသွားနားထောင်ခဲ့ရတဲ့ခေတ်ကနေ။ဩအဲ့ဒီတုန်းကတော့ရွာမှာရေဒီယိုကက်ဆက်ကနှလုံးမဲ့ရှိတာလေ။တီဗီဆိုတော့ဝေလာဝေးပေါ့မန္တလေးရောက်စာတင်သားဘောပါ90ဝန်းကျင်ကစလို့ခိုးချောင်ခိုးဝဲနားထောင်ခဲ့ရတဲ့ခေတ်အဲ့ဒီအချိန်ကနေဒီနေ့ Facebook ခေတ်ရောက်နေတာတော့ VOA ကိုအားပေးနားဆင်နေရတော့မှ e-book တွေဘလောက်ပဲခင့်မိအဆင်ပြေနေတယ်ဆိုပေမဲ့စာအုပ်ကိုကင်ဖတ်ရမှအရသာရှိသလိုအင်တာနက်သတင်းတွေဘလောက်ပဲခင့်မိမြန်ဆန်နေပေမဲ့ Radio B လေးကိုလှည့်ပြီးတော့ချိန်ညှိရတာကအရသာရှိတာပါ VOA ဒါကြောင့်ရေဒီယိုလိုင်းကိုဒါကြောင့်ရေဒီယိုလိုင်းတွေကိုတေချာလေးဂယူဆိုင်ပေးပါလားခုနောက်ပိုင်းအဆင်မပြေဘူးဖြစ်နေလို့ပ
ါဟုတ်ကဲ့ဒီစာကိုပြန်ကြားပေးရမယ်ဆိုရင်တော့ကျမတို့ကဒီမြန်မာနိုင်ငံကိုလွှင့်တဲ့အခါမှာလိုင်းတို့မီတာကလွှင့်နေဖြစ်တဲ့အတွက်ကြောင့်မလို့ကျမတို့ကဘာတစ်ဖက်ချမ်းကနေဟိုကြားထဲကနေပြီးတော့တဆင့်ခံပို့ပေးတဲ့ဒီဂျိုးရုဆလောင်းတွေကနေမြန်မာနိုင်ငံကိုအရောက်ပို့တာဖြစ်ပါတယ်ဒါကြောင့်မလို့ဟိုတနေ့ရရမှာရာသီဥတုဖောက်ပြန်မှုဘာညာရှိတဲ့အခါမှာအတန်လေလိုင်းတစ်ခုခုဖြစ်သွားရပါတယ်ကျမတို့ကတော့ဘယ်လိုင်းကနေလွှင့်မယ်ဆိုတာကိုတသက်မှတ်ထားပြီးတော့မှဂျိုးရုတွေကနေဟိုချိတ်ဆက်ပြီးတော့ဒီဂျိုးရုတွေကိုလည်းတစ်ခါရဲ့အပြစ်သက် က်ချိန်ထားရပြီးတော့မှထုတ်လွှင့်ရတာဖြစ်ပါတယ်ရှင်ကျမတို့ဘက်ကနေပြီးတော့ဒီနေ့တော့ရာသီဥတုဆိုလို့ဒါလေးကိုပြင်လိုက်မယ်ဆိုတာမျိုးလုံးလို့မရပါဘူးရှင်အဲ့ဒါဒီရေဒီယိုတွေကနေပြီးတော့ဒီကဘာတစ်ဖက်ခြမ်းကနေထုတ်လွှင့်တဲ့အခါမှာဖမ်းယူနာဆင်ရတဲ့ဒုက္ခပူရဲပါလာတာဖြစ်ပါတယ်ကျမတို့ဒီအစီအစဉ်တွေကို digital line ကလည်းထုတ်လွှင့်ပေးနေပါတယ်ဒါမှမဟုတ်လည်း Facebook ကနေပြီးတော့လည်းတိုက်ရိုက်နားဆင်လို့ရပါတယ်ဒီတော့ရှင်ကရေဒီယိုကလည်းဖမ်းယူနာဆင်နေဆိုရင်တော့တစ်ခါတလေအဲ့လိုမျိုးမီတာလိုင်းလိုမီတာရဲ့ဒုက္ခကိုခံစားရမှာဖြစ်တဲ့အတွက်ကြောင့်လည်းနည်းနည်းလေးတီးခံပေးပါလို့ပြောချင်ပါရဲ့เนาะမြန်မာနိုင်ငံကနိုင်ငံရေးအခြေအနေတွေနောက်ပြီးတော့လူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့သောရရှင်နေကိုပိုင်းမြင့်နေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာတဲ့စာတွေကိုလည်းကျွန်တော်တို့ VOA ကရရှိပါတယ်။အဲ့ဒီကစာတစ်စောင်ကိုပြောပြချင်ပါတယ်။ဒီသောရရှင်ကတော့မြန်မာနိုင်ငံနောက်ချမ်းရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်နေတဲ့ဆေးရေးပရိပက္ခနဲ့ပတ်သက်ပြီးတော့ရေးလာတာဖြစ်ပါတယ်။သောရရှင်ရဲလင်းလင်းဖြစ်ပါတယ်ရှင်
။ VOA ရဲ့ကျွန်တော်ရဲ့စာကိုမြန်မာပြည်ကပေးစာမှာရင်ဖွင့်စေချင်ပါတယ်။အခုလက်ရှိဖြစ်နေတဲ့ပြည်တွင်းစစ်မှာမြန်မာနိုင်ငံကလူအများစုဟာတမတော်ကတိုင်းသားတွေပေါ်ကျူးလွန်နေတဲ့လူခွေချိုးဖောက်မှုတွေတမတော်ကပြည်သူတွေကိုကျူးလွန်နေတဲ့အပြစ်တွေကိုမသိတာနဲ့တူပါတယ်မြန်မာနိုင်ငံကလူတွေစစ်ဖြစ်နေတဲ့ရခိုင်တိုင်းသားကြေးရွာတွေမှာနေနေကြပါတယ်တမတော်ကဘာတွေလုပ်လဲဘာတွေကျူးလွန်လဲသိရပါလိမ့်မယ်ဒီအဖြစ်ကိုတမတော်ကဖုံးကွယ်ပြီးတော့မီဒီယာတွေမှာပြောတာတွေလည်းချပါတယ်ဒါကအထက်ကလူတွေဖုံးဖိထားတာလားရှေ့တန်းကတယင်းမှုကဖုံးဖိတင်ပြတာလားကျွန်တော်မသိပါဘူးဒါကိုတကဘာလုံးအမှန်သိအောင်ပြောပြပါ VOE ရဲ
့ဟုတ်ကဲ့ပါမြန်မာနိုင်ငံမှာတကယ်တမ်းစစ်တပ်ကကျူးလွန်နေတဲ့လူခွင့်ရေးချိုးဖောက်မှုတွေကိုမြန်မာပြည်မကပြည်သူတွေသိရှိပြီးတော့ကိုကျင်းစာနိုင်ကြပါစေဆိုပြီးတော့ဒီတော်ရရှင်ရေးလာတာဖြစ်ပါတယ်ရှင်အေးဆိုးဆိုတဲ့တော်ရရှင်စာတို့လေးရေးလာတာကတော့အစိုးရနဲ့စစ်တပ်တွဲမပြောပါနဲ့တဲ့အစိုးရကစစ်တပ်ကိုသူ့နေရာသူပြန်ရအောင်လို့ဥပဒေပြင်ဖို့စ조사နေကြလေ။ဒါကလည်းတော်တော်ကိုခက်ခဲခဲလုပ်နေရတာပါဆိုပြီးသူ့ရဲ့အမြင်ကိုရေးလာပါတယ်။ Personal ရဲ့ရင်ဖွင့်စာတွေကိုလည်းဆက်ပြီးပြောပြပေးခြင်းပါတယ်နော်။ Abrada ဆိုတဲ့သောရရှင်မှာဒီသောရရှင်ကဟောရင်ခတရား view ကိုနားဆင်လာတာ40လောက်ရှိပါပြီတဲ့အခုဒီလဲအားပေးနေသေးပါအခုမြန်မာနိုင်ငံမှာအုပ်ချုပ်နေတဲ့အရတားအစိုးရကိုတစ်ခုလောက်ပြောချင်ပါတယ်ဆိုပြီးတော့အခုလိုရေးလာပါတယ
်ကျွန်တော်က VOA ကို1980အခုကတည်းကနားဆွဲခဲ့ပါတယ်နှစ်ပေါင်း50ကျော်ခဲ့ပါပြီတက်သားကိုတဲ့ Amplitude Plastifier Transistor ခီးဆောင်အသေး Portable အဆုံး Radio ခင်မျိုးစုံနဲ့ပါအခုတော့ Android Device ပေါ့ Data ဘိုးကွန်ကြားမှုရှိပေမဲ့အစစတော့စိတ်တိုင်းကြပါတယ်မီဘိုးဆောင် frequency တွေကိုနေ့စဉ်တိုင်းမကြေညာတာကြပြီ VOE ရေ Radio ကအဖုံးနဲ့ဝင်ပါပါကုသညုံကြေညာသလိုမီတာတွေကြီးကအဆင်မပြေပါ Digital H လေလိုရင်းပြောကြရအောင်မိမိကနေဘက်ပင်စင်စားဝန်တန်းတွေပါဆက်လုပ်နေရင်ပင်စင်လေးမစားရတော့မှဆိုလို့ဟိုကောင်တွေလက်ထက်2008မှာ Harley ပင်စင်ယူလိုက်ပါတယ်အမေသူတို့ကောင်းတာလည်းရှိပါတယ်ပင်စင်လာကြများတိုးရင်တင်းတင်းကျပ်ရခဲ့ကြသည်ကြီးပါNLD တပ်မှုကြီးတွေနဲ့ကုရံတော်များကိုပြောပြပါဒီတခုတော့ပြောင်းလဲချိန်မတန်ပြရစီနဲ့လို့ဟိုကောင်တွေလက်ထဲလိုပဲဆက်လုပ်တာကောင်းပါတယ်လို့မခံစားလိုက်ကြရပဲတည်သွားသူတွေလည်းရှိကြမှာပါကျေးဇူးပါ VOE ရေ
သွားရှင်အေမရတာโอเคအရင်အစိုးရကတော့သူမထောက်ခံပါဘူးဒါပေမဲ့ဒီပင်စင်ကိစ္စနဲ့ပတ်သက်ပြီးတော့အရင်တော့ကလည်းပဲဒီခုလက်ရှိအစိုးရဆက်ပြီးတော့လုပ်ပေးစီခြင်းပါတယ်ဆိုတော့ပြောသွားတာဖြစ်ပါတယ်ရှင်တော်ရရှင်ရဲ့ပေးစာတွေကိုဒီတစ်ပတ်ဒီမှရင်ရက်ချင်ပါတယ်တိတောင်လာရဲ့တော်ရရှင်တွေကိုလည်းနောက်ပိုင်းမှာအလှည့်ပေးဦးမှာဖြစ်ပါရင်နော်တော်ရရှင်မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာသိသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာရေးကနေစာပို့မယ်ဆိုရင် VOE American Dan မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးတော့စာရေးသားနိုင်ကြပါတယ်အီးမေးလ်ပို့မယ်ဆိုရင်bami@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လဲကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလဲ Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော် Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလဲလာပြီးတော့ရေးနိုင်ပါတယ် ဒါရှင်နေစီကတုံ့ပြန်အကြံပြုလာကြမှာလို့စောင့်မျှော်ကြိုးစွန်နေပါတယ်ရှင်အခုတော့တေးတောင်းတဲ့သောရရှင်တွေကိုမြန်မာသချင်းလေးတပုတ်နဲ့ဖြောပြပေးကြပါတယ် ဒီဖြူရီအဖွဲ့သူဖွဲ့သားရဲ့အားလုံးနဲ့လိုရင်းဆန္ဒတလုံးတော်ဝရီပြေဝကြပါစေလို့ဆုမွန်ကောင်းတောင်းပေးပါတယ်ဆိုပြီးတော့ခိတချင်းရွှေဟောရှမ်းပြည်နယ်ကိုရောက်နေတဲ့ဂျင်းဆိုးဆိုတဲ့သောရရှင်တောင်းဆိုလာပါတယ်ဟုတ်ကဲ့ဒီမွေးနေ့ရှင်ကိုပဲပြီးခဲ့တဲ့တပတ်ကသူကိုယ်တိုင်တောင်းဆိုထားတဲ့တချင်းလေးထုတ်လွှင့်ပေးလိုက်ပါရနော်
ဒီတောင်းခံရတဲ့သောရရှင်တွေရောဒီတချင်းလေးကိုနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်နားဆင်ကြည့်ပါဦးရှင်ဒီကူပြဆောင်နိုင်မှုကြောင့်ဒိုရီကပတ်ကအကြီးချာနာတစ်ခါတလေခဏလုံးမင်းတို့ရမီမှာတငယ်ချင်းတွေပဲမလေးဘာကတန်းတောင်းယူ
ဆိုတဲ့တဲ့ချင်းကိုနားဆင်ကြကြရတာပါ မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေရှင်းဖွင့်စာတွေနဲ့တေးတဲ့ချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေလည်းတိုက်ရိုက်နားဆင်နိုင်ပါတယ်တွဲထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်နော် burmese.voanews.com
Thank you.
ဧသနာကျော်အပတ်စဉ်တင်ဆက်နေတဲ့မြန်မာပြည်ကပေးစာအစီအစဉ်ပါရှင်။အခုလို VOA မြန်မာပိုင်းရဲ့ရုပ်တံနဲ့ရေဒီယိုအစီအစဉ်တွေကိုကြည့်ရှုအားပေးကြတဲ့အတွက်လည်းကျေးဇူးတင်ပါတယ်။အခုတော့ထူးခြားစံပြကမ္ဘာသတင်းများအစီအစဉ်ကိုမတ်ဤတန့်စင်နဲ့အတူကိုငင်းချန်ကတင်ဆက်မှာပါရှင
်။မဲခင်ပြောင်စုညောင်မြို့မှာပြီးခဲ့တဲ့သတင်းပတ်တုန်းကအိန္ဒါ30ခုရဲ့လေထားတဲ့သတို့သမီးဝစ်ဆောင်ပြိုင်ပွဲကိုပြင်ပခဲ့ပါတယ်။မဲခင်ပြောင်စုတဝန်းကပေးပို့ရှင်ပြိုင်တဲ့ပြိုင်ပွဲဝင်ဝစ်ဆောင်ပေါင်း1500ကျော်တဲ့ကရွေးချယ်ခဲ့တာဖြစ်ပြီးတော့ရုပ်တံမှလည်းထုတ်လွှင့်ခဲ့တာပါ။ဒီပြိုင်ပွဲမှာတော့တောင်ကယ်ရိုလိုင်းနားပြည်နယ်ကမီမိုဇာဟတ်စကာဖန်တီးတဲ့ဝစ်ဆောင်ကအနိုင်ရသွားပါတယ်။တချောင်းတို့အဲ့နဲ့သုံးမွေးထိုးထားတယ်လို့ဖန်နီးထားတဲ့ဒီဝက်ဆောင်ဟာအိမ်သာဆက်ကူလေး48ခုအသုံးပြုပြီးတော့နိုင်ပေါင်း400ကျားဖန်နီးခဲ့ရတာပါသူဝက်ဆောင်ကဂျိုင်းပြဲကျူးတချောင်းရေသူမစတိုင်အမီးရှိခေါင်းဝန်ပုံစံလေးဖြစ်ပါလိဝက်ဆောင်ပေါ်မှာနှင်းစီပုံစံပန်းမွင့်လေးတွေကိုလည်းထိုးထားတာပါ Quilted Northern Company ကစီစဉ်ကျင်းပတဲ့ဒီပွဲမှာအဲ့ဒီကုမ္ပဏီကထုတ်လုပ်တဲ့အိမ်သာ30ခုတွေကိုပဲအသုံးပြုရတာဖြစ်ပြီးတော့ခြေသီးတွေဇစ်တွေလည်းမသုံးရပါဘူးကော်ရီတိတ်တွေအဲ့နဲ့အချီချိုးတွေကိုပဲတုံးရတာပါဒုတိယစုကတော့ရွှေနဲ့ငွေပန်းမွင့်နေနဲ့ပုံပေါ်ထားတဲ့ဝစ်ဆောင်နဲ့တတိယစုကတော့အုတ်ထုတ်လေးနဲ့တွဲဝဲရတဲ့မင်္ဂလာဝစ်ဆောင်ကရသွားတာဖြစ်ပါတယ်15ချိန်လောက်ကျင်းပခဲ့တဲ့ဒီပွဲမှာအနိုင်ရခဲ့သူကဒေါ်လာ1000ရတာဖြစ်ပါတယ်ရှင
်ဗြိတိန်နိုင်ငံမြောက်ပိုင်းမှာပြီးခဲ့တဲ့အပတ်ကပင်လယ်ပြင်နဲ့ကိုတုံးလုံးနဲ့ရေဆင်းကူးတဲ့ပွဲတစ်ခုကိုကျင်းပခဲ့ပါတယ်လူရပေါင်းများစွာဟာမနေ့စောစောစီစီအေးချမ်းနေတဲ့အချိန်မှာမြရာဒီကနေဆောင်းရာဒီအစအခုအပြောင်းအထိမ့်မှတ်ပွဲကိုဆင်နွှဲခဲ့ကြတာပါ။ North Tamborland ဒေသ Very Rich ခန်းကြီးမှာကျင်းပခဲ့တဲ့ဒီပွဲဟာပရာဟိတအလူနဲ့ကိုဗတာကိုချစ်တာကိုပြဖို့အတွက်ကျင်းပခဲ့တာလည်းဖြစ်ပါတယ်။ဦးစီးကျင်းပတဲ့ပရာဟိတအဖွဲ့စည်းကဒေသတွေမှာနေထိုင်သူတွေရဲ့ကိုယ်စိတ်နှစ်ပါးကျန်းမာရေးအတွက်ရည်ရွယ်တယ်လို့လည်းသူတို့ရဲ့ Internet ဆာမျက်နှာမှာရေးသားထားပါတယ်။ဒီကုသမာဂျက်ဟက်ဂစင်ကစတင်ဥဆောင်ခဲ့တာဖြစ်ပြီးတော့ဒီနှစ်ကျင်းပတဲ့ပွဲကတော့9ချိန်မြောက်ကျင်းပတဲ့ပွဲလည်းဖြစ်ပါတယ
်ဒီပြည်နိုင်ငံကအဲလ်ပ်တောင်နဲ့အနီးသားမှာဝစ်ဆောင်အထူးဆက်အမျိုးမျိုးဝတ်ပြီးတော့ရေဟုတ်စီးရပွဲတစ်ခုကိုပြီးခဲ့တဲ့သတင်းပတ်တုန်းကကျင်းပခဲ့ပါတယ်အိုက်ကာနီဗယ်လို့ခေါ်တဲ့ဒီပျော်ဝဲရှင်ပွဲမှာပါဝင်ခဲ့ကြသူတွေကရုပ်ရှင်ဇာတ်ကောင်လေးဖြစ်တဲ့ Harry Potter ရုပ်ရှင်တွေကလို့တပြက်စီးပြန်တွေကိုစီးနေတဲ့ပုံစံ Star Wars ရုပ်ရှင်တွေက Stormtrooper စစ်သားတွေလို့ဝတ်ဆင်ကြသူတွေရှိတယ်လို့အဝါရောင်ဘဲယုံကြည်ကိုလည်းဝေကြတဲ့သူတွေရှိကြပါတယ်။သူတို့ဟာအကောင်းဆုံးဝတ်ဆုံနဲ့ပြန်တန်းသူစုအတွက်လည်းပြိုင်ပွဲတစ်ခုအနေနဲ့ရှင်းပြန်ခဲ့ကြတာပါ။ဒီပြိုင်ပွဲကိုတော့ IK Flash လို့ခေါ်ပြီးတော့1980ပြည့်နှစ်တွေကလေးကစတင်ပြီးတော့ကျင်းပခဲ့တာပါ။စင်ဟီလေးရွာကလေးမှာကျင်းပတဲ့ဒီပွဲမှာတခြားဖြောင့်ယှဉ်မှုတွေလည်းပါဝင်ပါတယ်။တုံးရကြကျင်းပခဲ့တဲ့ဒီပွဲမှာလာရောက်ကြည့်ရှုသူပေါင်းတသိန်းကျော်တက်ရောက်ခဲ့ပါတယ်ရှင
်။အခုတော့သတင်းအကျဉ်းချုပ်ကိုမတ်တင်ကီထိုက်ကပြောပြမှာပါရှင
်။အမေရိကန်သမ္မတဒိုနယ်ထရန့်ရဲ့ယူကရိန်းနဲ့ဆောင်းရွက်ချက်တွေနဲ့ပတ်သက်ပြီးမူလသတင်းပေတင်ကြားချက်ကိုထောက်ခံထားတဲ့ကိုယ်ရွေသတင်းအချက်လက်တွေနဲ့ဒုတိယမြောက်ထောက်လန်းရေးရရှိတူကထောက်လန်းရေးအတိုင်းဝိုင်းရဲ့စုံစမ်းရေးမှုကိုချင့်ကပ်ခဲ့တယ်လို့အတွင်းသတင်းပေတိုင်ကြားသူနှစ်ဦးရဲ့ကိုယ်စားလှယ်ရှင်းနေကတင်းင်းကနေနေမှာပြောပါတယ်အတွင်းသတင်းပေတိုင်ကြားချက်တွေရဲ့မှန်ကန်မှုနဲ့အရေးတကြီးစိုးရိမ်စရာလားဆိုတာကိုပြီးခဲ့တဲ့ဩဂုတ်လအတွင်းမှာပဲထောက်လန်းရေးအတိုင်းဝိုင်းရဲ့စုံစမ်းရေးမှုစတင်စုံစမ်းခဲ့ပြီးတဲ့နောက်ဒုတိယမြောက်အတွင်းသတင်းပေတူထပ်ပြီးတော့ထွက်ပေါ်လာတာဖြစ်ပါတယ်EU ကနေဗြိတိန်နှုတ်ထွက်ရေးသဘောတူညီချက်ကိုရှေ့သတင်းဘက်ကမှတွက်ချက်သုံးသပ်မယ်လို့ဗြိတိန်ဝန်ကြီးချုပ် Boris Johnson ကိုပြင်သစ်သမ္မတ Emmanuel Macron ကတင်းင်းကနေနေ့မှာပြောကြားလိုက်ပါတယ်။ဗြိတိန်ဝန်ကြီးချုပ်ကပြင်သစ်သမ္မတနဲ့တယ်လီဖုန်းပြောဆိုစဉ်သူ့ရဲ့နောက်ဆုံးအဆိုပြုချက်တွေကိုပြောခဲ့တယ်လို့ပြင်သစ်သမ္မတရဲ့ကြေညာချက်မှာဖော်ပြထားပါတယ်။စီးရီးယားနိုင်ငံအရှေ့မြောက်ပိုင်းကိုကျူးကျော်ဖို့တူရကီဘက်ကဆက်ပြီးတော့ချင်းချောင်နေတဲ့အပေါ်အထူးပဲစိုးရိမ်ကြောင်းအမေရိကန်တို့ထောက်ပံ့ထားတဲ့စီးရီးယားခတ်လူမျိုးစုတိုက်ခိုက်ရေးအဖွဲ့တွေကပြောပါတယ်စီးရီးယားနိုင်ငံတွင်တူရကီဘက်ကကျူးကျော်မယ်ဆိုရင်ဒေတာရင်းတစ်ခုလုံးမတိမငိမ့်ဖြစ်သွားစေမယ်လို့လည်း SDF အဖွဲ့ကတင်းင်းကနေနေမှာပြောပါတယ်ရှင်
သတင်းချင်းချုပ်ကိုမတ်တင်ကြီးထိုက်ကပြောပြသွားတာပါဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုညံဝင်းအောင်ဖြစ်ပါတယ်အင်ဂျင်နီယာကတော့ John Elson Marshall ကျမတို့ညနေခင်းအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6:00ခွဲကနေ9:00အထိဆက်လက်ထုတ်လွှင့်မှုရှိပါတယ်
တနင်္လာနေ့နေ့နဲ့ခင် VOA မြန်မာပိုင်းစီစဉ်ကိုနားဆင်ကြကြတဲ့ကဘာတလွားကတော်ရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်ရှင်။ရှင်လန်းချမ်းမြေကြပါစေ။ကျမအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.